Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည်အောက်တိုဘာလ9ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီက9နာရီတိလိုက်တိုမီတာ24 40 51နဲ့လိုက်လိုက်မီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီဗုဒ္ဓဟူးနေ့မနက်ခင်းနောက်ဆုံးရသတင်းတွေကို Mic Engine နိုင်တဲ့အတူကျွန်တော်ရမထွန်းကတင်ဆက်ပေးသွားပါမယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအမေရိကန်ကမ်းရိုးတန်းအစံတပ်ဖွဲ့ဒုတိယတပ်မကြီးချားစ်ရေးနဲ့ထိတွေ့မှုရှိခဲ့တာကြောင့်အမေရိကန်စစ်တပ်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥတာဗိုလ်ချုပ်ကြီးမာခ်မိုင်လီအပါအဝင်အမေရိကန်စစ်တပ်ကထိတဲ့အရာရှိကြီးတွေအခုအခါတိကျခွဲနေကွာရန်တင်းဝင်နေကြပြီဖြစ်ပါတယ်။ဗိုလ်ချုပ်ကြီးမာခ်မိုင်လီနဲ့အတူပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျွန်ဟိုက်တန်နဲ့ပြည်ထောင်စုအပကပင်ဒဂွန်အစည်းအဝေးကိုတက်ရောက်ခဲ့သူစစ်ဦးစီးချုပ်တွေအားလုံးအင်္ဂါနေ့အစောပိုင်းကယောဂဆန္ဒစစ်ဆေးချက်တွေအရ virus ကိုကင်းစင်တယ်လို့ပင်ဒဂွန်ကအရာရှိတွေက VOA ကိုအတိအပြုပြောကြားခဲ့ပါတယ်။အင်္ဂါနေ့နေ့လယ်ပိုင်းထိလည်းဘယ်သူမှယောဂလက္ခဏာပြသတာမရှိဘူးလို့ပြောပါတယ်။ဂျေတာဘူဂျုရေးကဘူဂျုချီမီလီဘူဂျုချီဟိုက်တန်နဲ့စစ်တပ်စစ်ဦးစီးဌာနအကြီးအကဲတွေအားလုံးနဲ့အစည်းအဝေးတက်ရောက်ခဲ့တာဖြစ်ပါတယ်။ American ကုဆတ်ယောဂကောက်ွက်ထိကျွေးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်တွေနဲ့အညီ American စစ်တပ်အကြီးအကဲတွေအခုလို quarantine ဝင်တာဖြစ်တယ်လို့လည်းကောက်ွက်ရေးဝန်ကြီးဌာနတာဝန်ရှိသူတယောက်က VOA ကိုပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်နဲ့ဒုတိယအကြိမ်စကားဆက်တိုးပွဲပြုလုပ်မှာဖြစ်ကြောင်းအင်္ဂါနေ့ကကြေညာလိုက်ပါတယ်။အောက်တိုဘာလ15ရက်နေ့မှာဖလော်ရီဒါပြည်နယ်မိုင်ယာမီမြို့မှာပြုလုပ်မယ့်စကားဆက်တိုးပွဲကိုမျှော်လင့်ဆောင်စားနေကြောင်းသူက Twitter မှာရေးသားထားတာဖြစ်ပါတယ်။သမ္မတထရမ့်ကကိုဗစ်ကူးခံထားရကြောင်းပြီးခဲ့တဲ့ဇန်နဝါရီလကစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်တောက်ကြတီကစာလို့ဆေးရုံမှာ90နိုင်ကြတက်ရောက်ကုသမှုခံရခဲ့ပြီးအခုအခါအင်ဖြူရောကိုပြန်လည်ရောက်ရှိနေတာဖြစ်ပါတယ်။ COVID-19 ရောဂါကလေထဲကတဆင်ပြန့်နေတာကို American ကုသရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကအသိမှတ်ပြုလက်ခံလိုက်ပြီးဖြစ်ပါတယ်။ခန္ဓာကိုယ်ကထွက်ရှိတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးပါရှိတဲ့အရေးအမှောင်အမွှားလေးတွေကရောဂါရှိသူနဲ့2မီတာတွင်ထိတွေ့မှုကနေစကားပြောတာအသက်ရှူတာချောက်ဆိုတာနဲ့နာချီတာတွေကနေအဓိကကူးစက်တာဖြစ်တယ်လို့ CDC ကအရင်ကပြောနေကြတာပါ။မနေ့တုန်းကတော့ CDC ရဲ့ website မှာ virus flu ပါတဲ့အရေးမုံမွှားလေးတွေကရောဂါကူးစက်ခံရသူတယောက်ယောက်ရှိတဲ့နေရာတဝိုင်းနှစ်မီတာထက်ကျော်ပြီးကူးစက်နိုင်တယ်လို့ရောဂါပိုးရှိသူထွက်ခွာသွားပြီးအချိန်တော်အတွင်းလေထဲမှာရှိနေနိုင်တယ်လို့ပြောင်းလဲဖော်ပြထားပါတယ်။ဒီလိုရောဂါပိုးရှိတဲ့အရေးမုံမွှားတွေကတစ်စင်ကူးစက်နိုင်တဲ့အခြေအနေမျိုးကလေဝင်လေထွက်မကောင်းတဲ့နေရာတွေအလုံးပိတ်နေရာတွေမှာပိုပြီးဖြစ်နိုင်တယ်လို့ CDC ရဲ့နောက်ဆုံးလမ်းညွှန်ချက်တွေမှာဖော်ပြထားပါတယ်။ COVID-19 ရောဂါဘယ်လိုကူးစက်ပြန့်နှံ့သလဲဆိုတာနဲ့ပတ်သက်ပြီးကျန်းမာရေးပညာရှင်တွေအကြားလာပေါင်းများစွာငင်းခုန်နေကြတာဖြစ်ပါတယ်။ဇူလိုင်လတုန်းကလည်းနိုင်ငံပေါင်း30ကျော်ကသိပ္ပံပညာရှင်100ကျော်ကကိုရိုနာဗိုင်းရပ်စ်ပိုးလေထဲကနေပြန့်နှံ့ကူးစက်နိုင်တဲ့အထောက်အထားတွေရှိသေးတာကိုထက်သွင်းစဉ်းစားပြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုအိပ်ပွင့်ပေးစာပေးဖို့တိုက်တွန်းခဲ့ပါသေးတယ်ခင်ဗျ။လူမလာ3ရက်နေ့သမရယူကောက်ပွဲအတွက်အခုချိန်ထိအမေရိကန်ပြည်သူ၄သန်းကျော်ကြိုတင်မဲပေးခဲ့ပြီးဖြစ်ပါတယ်။ယူကောက်ပွဲကျင်းပဖို့သတင်းပတ်၄ပတ်လုံးနေသေးချိန်မှာမကြုံစဖူးရနှုံနဲ့ကြိုတင်မဲပေးကြတာဖြစ်လို့2020ပြည်နှစ်သမရယူကောက်ပွဲဟာမဲပေးသူစာချုပ်တင်များပြမဲ့ယူကောက်ပွဲဖြစ်လာနိုင်တာကိုဖော်ပြနေပါတယ်။2016ခုနှစ်ယူကောက်ပွဲတုန်းကဒီလိုအချိန်မှာမဲပေးခဲ့သူဦးရေက9000ကျော်ပဲရှိရမို့အခုကြိုတင်မဲပေးတဲ့နှုန်းကအဆ50မြင့်တက်သွားတာဖြစ်ပါတယ်။မဲဆန္ဒရှင်တွေကိုရိုနာဗိုင်းရပ်စ်ပိုးကင်းမှုကြိုတင်မဲပေးမှုနဲ့စားလိုက်ကနေမဲပေးတဲ့စနစ်ကိုပြည်내တော်တော်များများကျင့်သုံးကြတာကြောင့်အခုလိုကြိုတင်မဲတွေအဆမတန်မြင့်တက်သွားတာဖြစ်ပါတယ်။ပြည်내32ပြည်내ကစီးရင်တွေအရအခုလိုလူလေးသန်းမဲပေးပြီးကြောင်းသိရတာဖြစ်ပြီးနောက်လာမယ့်အပတ်တွေတဲ့ကျန်တဲ့တခြားပြည်နယ်တွေမှာလူကိုယ်တိုင်ကြိုတင်မဲပေးတာနဲ့စားလိုက်မဲပေးတာတွေစတင်ပြုလုပ်တော့မှာဖြစ်တာကြောင့်မဲပေးသူတွေအတွက်တမဟုတ်ချင်းများပြလာဖို့ရှိပါရယ်ခင်ဗျကိုရိုနာဗိုင်းရပ်စ်ကယောဂါကြောင့်စီးပွားရေးဆွဆွရွာရွာကြီးကျဆင်းမယ်လို့ခန့်မှန်းထားတာကိုပြန်လည်ပြင်ဆင်ထုတ်ပြန်မှုရှိတယ်လို့ကမ္ဘာ့ငွေကြေးရန်ပုံငွေအဖွဲ့ IMF အကြီးအကဲအရာရှိတူကပြောပါတယ
် The IMF in June projected a severe global GDP contraction in 2020
2020 ပြည်နှစ်ထဲကမ္ဘာစီးပွားရေးဆူဆူရွားကြီးကျဆင်းတယ်လို့ IMF ကဇွန်လတုန်းကခန့်မှန်းခဲ့ကြောင်းဒီကနေ့တွေ့ရတာကတော့လုံးဝအုတ်တော်ဆိုးကြီးမဟုတ်ကြောင်းဒါကြောင့်ဒုတိယသုံးခါကလာခန့်မှန်းချက်မှာအရင်ခန့်မှန်းတာတက်ပိုပြီးဖြစ်တဲ့ခန့်မှန်းမှာဖြစ်ကြောင်း IMF အကြီးအကဲ Kristalina Georgieva ကဗီဒီယိုကွန်ဖရင့်ကနေပြောသွားတာဖြစ်ပါတယ်ဒီဘေးဒုက္ခကြီးကနေလွန်မြောက်ဖို့ကတော့အလားတော်ဝေးနေသေးတယ်လို့လည်းသူကသတိပေးလိုက်ပါတယ်ပြီးခဲ့တဲ့လက IMF ကကမ္ဘာစီးပွားရေး4.9%အနှုတ်လက္ခဏာပြကျဆင်းလိမ့်မယ်လို့ခန့်မှန်းထားတာပါအခုတော့အဲ့ဒီခန့်မှန်းချက်ကို IMF ကပြန်လည်ပြင်ဆင်မှာဖြစ်ပါတယ်ပြန်လည်ပြင်ဆင်မဲ့ခန့်မှန်းချက်ကိန်းဂဏန်းတွေကိုအတိအကျဖွင့်မပြောပေမဲ့ဒီနှစ်ဒုတိယနဲ့တတိယလေးလပတ်အတွင်းတိုးတက်မှုတွေမျှော်မှန်းထားတဲ့အခြေအနေပိုကောင်းတယ်လို့ Georgieva ကပြောပါတယ် IMF ကဒီခန့်မှန်းချက်ကိုနောက်သတင်းပတ်နှစ်ပတ်လည်အစည်းအဝေးမှာထုတ်ပြန်ကြေညာသွားမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့် IMF နှစ်ပတ်လည်အစည်းအဝေးကိုရုပ်သံကားတစ်စင်ပြုလုပ်ဖို့စီစဉ်ထားပါတယ်ခင်ဗျာ
ကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 ဘိုင်းဒိုမီတာ40 kHz 8.3 ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်သတင်းတွေကိုဆက်လက်တင်ပြမှာပါကျမအင်ဂျင်နိုင်ပါရှင်ကျမ၏ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာအင်္ဂါနေ့ကကိုဗစ် -19 ရောဂါအတည်ပြုလူနာသစ်1252ယောက်နဲ့သေဆုံးသူ28ယောက်ရှိတဲ့အတွက်စုစုပေါင်းအတည်ပြုလူနာ2000ကျော်နဲ့သေဆုံးသူပေါင်း481ယောက်ရှိပါတယ်။အောက်တိုဘာလ6ရက်နေ့အတွက်ဓာတ်ခွဲနမူနာက1000ကျော်ကိုစစ်ဆေးခဲ့ရမှာအခုလိုလူနာသစ်1200ကျော်ထပ်ပြီးအတည်ပြုခဲ့တာပါအခုချိန်ထိ COVID-19 ဓာတ်ခွဲစစ်ဆေးမှုပေါင်း 34,200 ကျော်ပြုလုပ်ခဲ့ပြီးအတည်ပြုလူနာတွေထဲရောဂါပိုးကင်းစင်လာသူပေါင်း 9,800 ကျော်ရှိပါတယ်အန်တီဂျင်တက်စကစ်တွေကိုအသုံးပြုပြီးစစ်ဆေးလာနိုင်တဲ့အတွက်အရင်ကတနည်းကိုလူဦးရေ 9,000 ကျော်ကနေ 8,000 ကျော်ထိ COVID ရောဂါရှိမရှိစစ်ဆေးလာနိုင်ပြီလည်းဖြစ်ပါတယ်COVID-19 ရောဂါကူးစက်ပြန့်ပွားမှုကိုအမြန်ဆုံးနဲ့အထူးရောက်ဆုံးရှော့ချနိုင်ဖို့ပြည်သူတွေအနေနဲ့နေအိမ်အပြင်ကိုထွက်တိုင်းပစက်နဲ့နှာခေါင်းဆီးမဖြစ်မနေဝတ်ဆင်ကြဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတိုက်တွန်းထားပါတယ်ရှင်COVID-19 ကပ်ရောဂါရိုက်ခတ်မှုတန်ခံနေရတဲ့မြန်မာအထည်ချုပ်စိန်ရုံအလုပ်သမားတွေအတွက်ဥရောပသမဂ္ဂရဲ့မြန်ကူအရေးပေါ်ရန်ပုံငွေအစီအစဉ်ကနေမြန်မာကျပ်ငွေ 5.4 ဘီလီယံယူရိုငွေ 3.5 သန်းကျော်ထောက်ပံ့ပေးခဲ့ပြီးဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ယူရို5သန်းထောက်ပံ့ကူညီမဲ့ဥရောပသမဂ္ဂရဲ့မြန်ကူအရေးပေါ်ငွေသားရန်ပုံငွေအစီအစဉ်ကိုဒီနှစ်ဧပြီလကစတင်ခဲ့တာပါ။COVID-19 ကပ်ရောဂါပေးကြောင်းအလုတ်ကင်ဆုံးရှုံးခဲ့ကြရတဲ့မြန်မာနိုင်ငံတဝန်းအထည်ချုပ်စက်ရုံအမျိုးသမီးအလုတ်သမားတို့အများစုကိုထောက်ပံ့ဖို့အတွက်ရည်ရွယ်ခဲ့ပါတယ်။မေလ10ရက်နေ့ကနေအောက်တိုဘာလအစပိုင်းအထိမြန်ကူအစီအစဉ်ကနေအရေးအတွက်တိုးလာနေတဲ့အထည်ချုပ်ဖနက်နဲ့အိတ်စက်ရုံကအလုတ်သမားအရေးအတွက်ပေါင်း9000ကျော်ကိုငွေသားလွှဲပြောင်းထောက်ပံ့ပေးခဲ့ပါတယ်။စက်ရုံပေါင်း340ကအလုပ်သမားတွေအတွက်ဒီအစီအစဉ်ကနေထောက်ပံ့ပေးခဲ့တာပါ။ဒါအပြင်တိုင်းနယ်ပြည်နယ်အနှံ့အပြားမှာရှိတဲ့စက်ရုံအလုပ်သမားတွေလည်းထောက်ပံ့မှုတချို့ပေးနိုင်ခဲ့ပါတယ်။မြန်ကူအရေးပေါ်အစီအစဉ်ကနေထောက်ပံ့တဲ့ငွေသား100ရာခိုင်နှုန်းကို Wave Money Mobile ကတဆင့်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။ဥရောပသမဂ္ဂကနေ COVID ကြောင့်အလုပ်ထိခိုက်ခဲ့တဲ့မြန်မာအထည်ချုပ်အလုပ်သမားတွေကိုကူညီထောက်ပံ့တဲ့ပြန်မြငွေသားပမာဏဟာ98,900ကျပ်ဖြစ်ပါတယ်။ဒါပေမဲ့အချိန်ပိုင်းအလုတ်ဆက်ပြီးလုပ်နေသူတွေအတွက်ထောက်ပံ့ခြင်းငယ်ပြီးအလုတ်လက်မဲ့ကိုဝင်ဆောင်အမျိုးသမီးအလုတ်သမားတွေကိုတော့ထောက်ပံ့မှုအများဆုံးပေးထားပါတယ်။ဥရောပသမဂ္ဂရဲ့မြန်ကူရန်ပုံငွေအစီအစဉ်ကို2020ခုနှစ်နိုဝင်ဘာလ30ရက်နေ့ထိငွေကြေးထောက်ပံ့မှုကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။တိရီလင်္ကာနိုင်ငံမှာအင်္ဂါနေ့ကအထည်ချုပ်စက်ရုံအလုပ်သမားပေါင်း300ကျော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းအတည်ပြုခဲ့ပါတယ်။ဒါဟာနှစ်လအတွင်းပထမဆုံးအကြိမ်လူမှုအတိုင်းဝိုင်းအလိုက်ကူးစက်ခံရမှုရှိကြောင်းတိရီလင်္ကာအစိုးရကကြေညာပြီးရပိုင်းအကြာမှာအထည်ချုပ်အလုပ်သမားတွေကူးစက်ခံနေရတဲ့ဆိုတဲ့သတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။လူငယ်တဲ့နေရက်ကဆေးရုံမှာပထမဆုံးကိုဗစ်လူနာကိုတွေ့ရှိပြီးတဲ့နောက်အဲ့ဒီလူနာအလုတ်လုတ်တဲ့ဆေးရုံကအလုတ်သမားပေါင်း321ယောက်မှာရောဂါကူးစက်နေတာကိုတွေ့ရှိခဲ့တာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။အဲ့ဒီဆေးရုံဟာတိရီလင်္ကာနိုင်ငံမြို့တော်ကိုလံဘိုစင်ဂျေဘုံမှာရှိနေပြီးအဲ့ဒီနေရာဟာအစိုးရကရောဂါကူးစက်မှုကိုအောင်မြင်စွာထိန်းချုပ်ထားနိုင်ပြီလို့ကြေညာထားတာဖြစ်ပါရယ်။ လက်ရှိယောဂကူးစက်မှုကိုထိန်းချုပ်ဖို့လူနာအများစုနေထိုင်တဲ့စင်ဂျေပုံရက်ကွက်နှစ်ခုမှာညမထွက်ရအမိန့်ထုတ်ပြန်ထားပြီးစာတင်ကျောင်းတွေနဲ့တက္ကသိုလ်တွေပိတ်ထားသလိုအများပြည်သူတည်ယူပို့ဆောင်ရေးကိုလည်းကန့်သတ်ထားပါတယ်။တိရိလင်္ကာနိုင်ငံမှာ COVID-19 ယောဂကြောင့်သေဆုံးသူ13ဦးရှိပြီးကူးစက်ခံရသူပေါင်း3,481ယောက်ရှိပါတယ်။အဲ့ဒီထဲမှာပြန်ကောင်းလာသူစုစုပေါင်းက3,259ယောက်ရှိတယ်လို့တိရိလင်္ကာအစိုးရကသတင်းထုတ်ပြန်ထားပါတယ်ရှင်။မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ရဲ့အနာဂတ်အိန္ဒိယချစ်ချစ်ရေးခီးစဉ်မှာဓာတီလင်မြို့ကိုမဖြစ်မနေအလဲပတ်လာရောက်ဖို့အိန္ဒိယနိုင်ငံသားရဲ့အတွင်းဝင် Harsh Vardhan Shringla ကဖိတ်ကြားခဲ့ပါတယ်။အိန္ဒိယကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီး MM Naravane နဲ့အတူတနင်္လာနေ့ကနေပြည်တော်ကို24နာရီကြာလာရောက်တဲ့ခီးစဉ်အတွင်းနိုင်ငံသားရဲ့အတွင်းဝင် Shringla ကဗိုလ်ချုပ်မှုကြီးနဲ့တွေ့ဆုံခြင်းဓာတီလင်ကထွက်တဲ့နာမည်ကြီးလက်ဖက်ရည်ဒုတ်ဘူးလက်ဆောင်ပေးခဲ့တာပါ။ဒါအပြင်ဒါတီလင်ဟာသူ့ရဲ့ဇာတိမျိုးဖြစ်တယ်လို့လည်းနိုင်ငံသားရေးအတွင်းဝင်ကပြောခဲ့ပါတယ်။ဗိုလ်ချုပ်မှုကြီးမြင့်အောင်မိုင်ကလည်းဒါတီလင်ကထွက်တဲ့လက်ဖက်ရည်ကိုသူ့အနေနဲ့ကြိုက်နှစ်သက်ကြောင်းနဲ့နှင်းဖုံးနေတဲ့ကန်ချန်ဂျန်ဂါတောင်ရဲ့အထွတ်အထိပ်အရိပ်ကျနေတဲ့တောင်ကုန်းကိုအမြဲလိုတွားရောက်လဲပတ်ချင်နေခဲ့တယ်လို့ပြောခဲ့ပါတယ်။အလားတူနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာလည်းနာမည်ကျော်လက်ဖက်ရည်ဒုတ်ဘူးလက်ဆောင်ပေးခဲ့ပါတယ်။အိန္ဒိယမှာနှစ်ပေါင်းများစွာနေခဲ့တဲ့ဒေါက်တာဆန်းစုကြည်အတွက်တော့ဒါချီလီလက်ဖက်ရည်နဲ့မစိမ့်ဘူးလို့ဆိုပါတယ်။အခုအိန္ဒိယထိပ်တန်းအရာရှိနှစ်ဦးရဲ့မြန်မာခီးစဉ်မှာ COVID-19 ရောဂါကုသတဲ့နေရာမှာအကူအညီပေးတဲ့အနေနဲ့ထိုးစေး Remdesivir စုစုပေါင်း3,000ကိုလွှဲပြောင်းထောက်ပံ့ပေးခဲ့ပြီးလိုအပ်မဲ့ဆိုရင်နောက်ထပ်ကူညီဖို့ရှိကြောင်းလည်းကတိပေးခဲ့ပါတယ်။ဒီနှစ်ဇန်နဝါရီလမှာအိန္ဒိယနိုင်ငံသားရဲ့အတွင်းဝင်အသစ်ဖြစ်လာတဲ့ Harsh Vardhan Shringla အတွက်ပထမဆုံးချိန်မြန်မာနိုင်ငံခီးစဉ်လဲဖြစ်ပါတယ်ရှင်ဗုဒ္ဓဘုန်းနဲ့နေနေခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းလွှာတွေသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်
စီရီပတိပခတင်းမာနေဆဲရခိုင်ပြည်နယ်မှာပြစ်ခတ်မှုတွေကြောင့်ရိုဂျန်9ဦးထက်မနည်းသေဆုံးပြီးတန်ရာရရှိသူသေဆုံးလည်းရှိခဲ့တဲ့အကြောင်းပြောပြပေးမှာပါကျွန်တော်နိုင်ကွင်းအိမ်ပါညမဆွေရမိတ်ထုတ်ထားတဲ့မင်းပြမျိုးတဲ့ပြစ်ခတ်မှုကြောင့်ရိုဂျန်မွတ်စလင်အမျိုးသား3ဦးသေဆုံးခဲ့သလိုပူရီတောင်မြို့နယ်စိုက်ပွဲမှာလည်းသေဆုံးသူသေဆုံးရှိခဲ့ကြောင်းဒေသခံတွေကပြောပါတယ်မင်းပြမျိုးမှာမလင်းညပိုင်းကလုံချုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်သေဆုံးခဲ့တယ်လို့လည်းဒေသခံတူဖြစ်တဲ့ဥမောင်ကျော်ကပြောပါတယ်
ညဟာစစ်တနာကြီးတော့မွတ်စလင်မျိုးတော့ရောက်ဆက်နေတဲ့ပြင်းရမင်းကြီးရှောင်းပေါ်တော့အဲရှောင်းလေးတွေကဆက်နေနေလာတော့အပေါ်ကစစ်ကြောင်းနေပြီးတော့ပြစ်လိုက်တာစစ်ကြောင်းဆက်တဲ့အချိန်နဲ့ပေါ့ဟိုသူတို့လာတဲ့အချိန်နဲ့ပေါ်တိကျပြီးတော့တွေ့ပြီးတော့ပြစ်လိုက်တာပုံတည်းကဦးစေးရောမဟုတ
်ဒီပြစ်ခတ်မှုဖြစ်ပြီးလုံချုံရေးဘွက်ကနေဖားငါရှာထွက်တဲ့မင်းပြမြုပ်ခါသုံးဦးကိုလည်းဒေဒီစည်းပေါ်ကနေဖမ်းဆီးထားတယ်လို့ဒီနယ်လှုပ်စော်ကူစလဲဦးလှတဲ့အောင်ကပြောပါတယ
်မနေ့ကဟိုခက်သားလေးပင်ရောက်ဒီတို့ညမ်းနေအားထုတ်တဲ့အချိန်မှာဒီလိုနဲ့ပြေးသွားလို့ဖမ်းသွားတာကသူတို့အားရစ်ကမ်းမှာရောင်းနေပြီးဆိုကြတယ
်။သမ္မတော်ကတော့ရခိုင်ပြည်နယ်တွင်းလုံချုံရေးချင်းနေရညမထွက်ရမိတ်ပုံမှန်တိလေးလေးကိုထုတ်ပြန်ထားတာဖြစ်ပြီးတာမြင့်မိတ်ထုတ်ပြန်ထားတဲ့နေမြေတွင်ဝင်ရောက်လာတဲ့ဆက်လီနေစည်းကိုလုံချုံရေးဖွဲ့ကယက်တခိုင်းစဉ်ယက်တမှုမရှိဘဲမောင်းနေဆက်ပြေးလို့6လပြစ်ခတ်ဖမ်းဆီးခဲ့ရကြောင်းသတင်းထုတ်ပြန်ထားပါတယ်။ပြစ်ခတ်မှုကြောင့်ပင်ကလေးမျိုးသား3ဦးသေဆုံးကြောင်းလည်းပြောဆိုထားပါတယ်။ရိုဟင်ဂျာဆိုတဲ့၃လုံးကိုတရားဝင်အသိမှတ်မပြုတဲ့မြန်မာအာဏာပိုင်တွေကတော့ပင်ကလေးဖြစ်ရည်ညွှန်းပြောဆိုလေးရှိပါတယ်။မနေ့ကတနင်္လာနေ့တုန်းကလည်းဗူဒီတောင်မြို့နယ်စံကြီးဝေကျေးရွာအုပ်စုရှိပြင်းရှိမွတ်စလင်ကျေးရွာနဲ့သမိုင်းကျော်ကွာမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲဖြစ်ပွားမှုဖြစ်စဉ်မှာဒေသခံရွာသား2ဦးသေဆုံးခဲ့ပြီး2ဦးတန်ရာရရှိခဲ့တယ်လို့စံကြီးဝေရွာသားအရော်ဂူလာကပြောပါတယ်။
ကျွန်တော်တို့ဒီကဟိုအုံစုကစိုက်ကြောင်းတကောင်းလာပြီးတော့ border ဆင်းပြီးတော့လူစင်နေရခေါ်ရတယ်ကျွန်တော်လူမျိုးမကလေးလူမျိုးတွေကို border ခေါ်ရတယ်စင်နေရကိုမြတ်ဒီပါတီချင်းလိုက်တယ် main ဒီပါတီချီလေပေါ့အဲ့ဒါလူချက်နေရဲ့တပည့်ပွဲနေရဲ့အချိန်မှာဟိုဘက်ဒီပြေးကြလာမှာပြည်အလီမချောရတယ်ကျွန်တော်လူမျိုးတွေမရောက်ချောပြီးအဲ့ဒါနေရာတွေစင်နေရကပြန်ရောက်လာပြီး
တိရခန်တို့ကတော့မြန်မာစစ်တပ်ကနေရွာသား15ဦးကိုအခမ်းအနားဖြစ်ခေါ်ဆောင်သွားစဉ်တိုက်ပွဲတွင်ဂျားညက်သေဆုံးလာလို့ဆိုပါတယ်။စံကြီးဝေကျေးရွာရွာသားတွေသေဆုံးမှုနဲ့ပတ်သက်ပြီးတပ်မတော်ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ်
။ဘူးကြီးတော်ရောက်ခဲ့ပြည့်ရှိကျေးရွာမှာ လို့မနေ့ကညနေ 9:15 လောက်မှာလက်နက်ငယ်ကနေကြားလို့တတ်တာနေသွားရောက်စစ်သေးတယ်အဲ့မှာပင်ကလေးတူပြေးဆုံးနေတယ်တူကတော့ဒဏ်ရာပြင်းထန်ပြောကြတတိညညာတွေ့ရတယ်ဘယ်လိုတောင်မလို့သေးအောင်ပါတက်ရောက်ပြောကြကုသမှုခံယူနေတယ်အဲ့ဒီဒဏ်ရာရတဲ့ပင်ကလေးရဲ့ပြောကြကြသူတို့ငွားကြောင်းနေတဲ့အချိန်ကဒီရလက်နက်ငယ်နဲ့ပြစ်သွားတာလို့ပြောတယ်
သမရောရဲ့ဆွဆွဲချက်ပေါ်မှာအေးပြောခွေရခိုင်တုခကအခုလိုညင်းဆိုပါတယ
်။ဒါမြမစကြကဒါသူတို့ကျူးလွန်လဲစိရသွားမှုတွေကိုဒါဖုံးခွေဖို့အတွက်ဒါတစ်ဖက်ကိုလာပြီးတော့ဆွဆွဲတာပဲဖြစ်တယ်။ဟိုတကယ်အဖြစ်မှန်ကတော့အဲ့ဒီအင်ရှင်ရွာကရွာသားတစ်ဆေကျော်လောက်ကိုမြမစကြကနေပြီးတော့ဒါပို့တာခုံသွားတယ်လို့သိရတယ်။တိုးတွေမှာတိုက်ပွဲဖြစ်တဲ့အချိန်မှာအဲ့လူတွေတန်ရာရတာ။
အောက်တိုဘာလ6ရက်ဒီကနေ့မနေ့ပိုင်းမှာလဲရေတိတ်တောင်မြို့နယ်မယူမြစ်ကရေတပ်သင်္ဘောကနေပြစ်ခတ်လို့မယူကန်းနောက်ဘက်ချမ်းကပြင်းရှိချေးရွာအုပ်စုကရွာသား3ဦးထပ်မတန်ရရရှိသွားကြောင်းချေးရွာအုပ်ချုပ်ရေးမှူးသူကပြောပါတယ
်ကျွန်တော်တို့ဒီပြင်းရှိချေးရွာအုပ်စုကိုဒီနေ့မနေ့ခဏနာရီ30မှာဒီ6နာရီ40ဒီတနာရီကျော်တဝန်းကျင်သူတို့ဒီရဇက်ပြတ်ပါတယ်ခင်ဗျာအဲ့ဒီဒီမှာကျွန်တော်တို့ပြောင်းဝဲချေးရွာကအူမောဇောဘက်ကရင်းစေချင်းနဲ့တရားရတာကညာနေပြီးမှငချက်ပြီးတော့ရယ်ခင်ဗျာနောက်ဒီဥအောင်ပန်းစဉ်ဆိုတဲ့တန်ငါးစဉ်နိုင်နိုင်ပါကသူတို့မှလည်းလက်နဲ့ကြီးအစားစိန်တော့တာကြီးချင်းစိန်တော့တာကတော့ဥမောဇောတိုက်ချင်းစီချင်းနဲ့ဘောကိုသူကတော့ဇေဒီကိုချိန်ဖို့ရောက်တော့တယ
်မနေ့ကလည်းရေသာသိမ်းဘောကနေပြေခတ်မှုကြောင့်ကံပြင်းကြေးရသာသူလက်နဲ့ကြီးထိမှဆံရရရှိခဲ့တယ်လို့ဒေရခန်လေးကပြောပါတယ်ဒီရပိုင်းတွင်းမှာရတိတ်တောင်မြို့နယ်ကြောက်တန်းတိုက်နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အီဖွဲ့တို့စိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပြီးထိခိုက်မှုတွေရှိနေတာကြောင့်မြန်မာစစ်ရင်ကနေမယူမြစ်ပေါ်ပြစ်ခတ်မှုတွေလှုပ်ဆောင်နေတယ်လို့လည်းအေးရခိုင်လက်နက်ကိုင်ဘက်ကစွပ်စွဲထားပါတယ်။အောက်တိုဘာလ3မှာတော့မင်းပြားနယ်ရတိတ်တောင်မြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အီဖွဲ့တို့စိုက်ပွဲတွေရက်ဆက်ဖြစ်ပွားနေပြီးထောင်နဲ့ချီတဲ့ဒေသခံရွာသားတွေကလည်းနေရပ်ကနေတင်းရှောင်နေရပါတယ်။ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါတွေဆက်လက်ဖြစ်ပွားနေတာကြောင့်ကူးစက်မှာကိုစိုးရိမ်နေတဲ့ထိုင်းနိုင်ငံကနေဆက်တွေမှာဝင်ထွက်သွားလာမှုတွေထပ်မံကျဉ်းကျပ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးပါပါ။ကိုဗစ်ကပ်ရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာနေဆက်မျိုးတွေအထိရောဂါပြန့်နှံ့လာတာကြောင့်ထိုင်းနိုင်ငံကပြုတင်ကာကွယ်တဲ့အနေနဲ့ကန့်သတ်မှုတွေတိုးမြင့်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံတနင်္လာနေ့တိုင်းဗိမ့်မြို့မှာတန်ဃာ39ပါးနဲ့ကျန်းမာရေးဝန်ထမ်းတွေအပါအဝင်ကိုဗစ်ရောဂါပိုးရှိသူ42ဦးကိုအတည်ပြုခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံဘက်ကကန့်သတ်မှုအစ်စ်တွေချမှတ်လိုက်တာပါ။မြင်းမျိုးကလည်းကားနဲ့သွားရင်3နာရီလောက်သာဝေးတဲ့ထိုင်းနိုင်ငံပကြုတ်ဂရိကန်ခရိုင်မှာမွေးထွက်သွားလာမှုတွေဒီကနေ့ကစပြီးတိုးမြင့်ကန့်သတ်လိုက်တဲ့အကြောင်းမြန်မာလူထုမရေးလှုပ်ရှားနေတဲ့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကဦးမင်းဦးကပြောပြပါရစ
ေ။ဒါပကြုတ်ကကျတော့အခုဗမာပဲအချမ်းမှာရေးဘက်ဟိုဖိတ်ဖိတ်တို့ရေးလို့အဲ့ဒီဘက်မှာအဲ့ဒီရောဂါတွေတွေ့ရဆိုတာလည်းကြားလဲကြားသူတို့ကပို့ပြီးတော့အဲ့ဒီ26ကိုအကုန်လုံးလူဝင်ထွက်ကိုကြီးပြီးတော့ဖိတ်ပြလိုက်တယ်။အဲခိုးလန့်နေပါလေပေါ့နော်။ဟိုအရင်လဲစောင့်ကြည့်နေတာအခုပို့ပြီးတော့ဒီနေ့ပြည့်လောက်တာပေါ့။နောက်တစ်ခုကတော့ရေးဟောဒီအဟိုနေ့ပြည့်မဲ့ပုံစံဆိုလို့ရှိရင်တော့ပေးကူးပေးသွားနေသေးတယ်။ဒီပကြုတ်မှာပြောရနော်။အဲပေးသွားတယ်ဒါပေမဲ့လည်းအဝင်ထွက်လုပ်မယ်ဆိုလို့ရှိရင်ဟိုဘက်ဒီဘက်ကိုပို့တဲ့အကြီးဟာကခိုင်းကမောင်းသမားပဲဖြစ်ရမယ်နော်သူကအဲအဲ့လိုပါလာတယ
်ပကြုတ်ဂရင်းတန်ခရိုင်ကဒေသခံအာဏာပိုင်တွေကတော့ကိုဗစ်ရောဂါစစ်ဆေးရေးစခန်း20လောက်ဖွင့်လှစ်ထားပြီးနေဆက်ဒေသတွေမှာနေထိုင်နေသူလူ400ကျော်ကိုစစ်ဆေးခဲ့ရမှာရောဂါပိုးရှိသူမတွေ့ရကြောင်းကိုလည်းပြောဆိုထားပါတယ်မြန်မာနိုင်ငံနဲ့နေဆက်ဖျားသုံးစုဘက်မှလည်းအဝင်အထွက်တွေကိုတရင်နှစ်ပတ်ကြာယာယီပိတ်ထားတာမနေ့ကပဲရက်ပြည့်ခဲ့ပြီးနောက်ထပ်နှစ်ပတ်ထပ်မံတက်တန်းတိုးလိုက်ကြောင်းဦးမင်းဦးကပြောပါတယ
်ဖျားသုံးစုကအမကြီးနောက်ထပ်နှစ်ပတ်ထပ်ပိတ်လိုက်ပြီဟုတ်ကဲ့အမဘာဖြစ်လို့လဲဆိုတော့အဲ့ဒီကြေညာကြောင်းလေဗမာဘက်ကစင်ကြီးကပုံနေမဖြစ်သေးတဲ့ခါတော့ပထမတော့သူကဖွင့်ပေးပဲလို့အဖွင့်ပေးဖို့အတွက်ကြော်တာပြီးသားပဲဒါပေမဲ့ဗမာဘက်ကအချိန်ကြီးရန်ဆိုးတဲ့အတွက်ကြောင့်မလို့သူတို့ဒီဟာကိုနောက်ထပ်နှစ်ပတ်ထပ်ပြီးတော့တိုးထားတယ်တဲ့
မြန်မာနိုင်ငံမှာမကြသေးခင်လပိုင်းအတွင်းကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ400ကျော်နဲ့ကူးစက်သူ1000ကျော်ထိတိုးလာရာကနေကူးစက်မှုတွေပြန့်နှံ့လာမှာကိုစိုးရိမ်တဲ့ထိုင်းနိုင်ငံကနေဆက်တလျှောက်လုံခြုံရေးတွေတိုးမြင့်ချထားပြီးတချို့နေရာတွေမှာကုန်သွယ်ရေးတွေကိုလည်းယာယီပိတ်ထားပါတယ်ထိုင်းနိုင်ငံမှာတော့ကပ်ရောဂါစတင်ချိန်ကစလို့သေဆုံးသူ59ယောက်ပါဝင်ကူးစက်သူ3600လောက်ရှိခဲ့ပြီးရောဂါကူးစက်မှုတွေလျော့ပါလာတာကြောင့်ကန့်သတ်မှုတွေကိုလည်းလျှော့ချလာနေတာဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
VOA American တိုင်းရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ကျွန်တော်ရမထောမှာ Sesame Street နဲ့သူအပေါင်းဖော်တွေပါဝင်တဲ့ရုပ်တံဇလံတွဲဟာကဘာမာကလေးတွေအသက်ဆွဲရုပ်တံအစီအစဉ်တစ်ခုဖြစ်ပါတယ်။အာရဘာသာစကားနဲ့ရိုက်ကူးထားတဲ့အစီအစဉ်တစ်ခုကိုတော့အရှိန်အဝိုင်းကကလေးတွေတန်းချီကြည့်ရှုအားပေးကြပါတယ်။ကယောဂကလာမှာဒီလိုအစီအစဉ်လေးတွေကကလေးငယ်တွေကိုဘယ်လိုစိတ်ဖြည့်သာမှုပေးနိုင်တယ်လဲဆိုတာကိုအရရှ်အာရဘစာရီကတင်ပြထားပါတယ်။အာရမ်စစ်စင်ဆိုရင်အရှိန်အဝိုင်းကကလေးသမောင်းများစွာတည်ကြပါတယ်။အနောက်နိုင်ငံတွေက Sesame Street ရုပ်တံအစီအစဉ်လိုပဲဒီအစီအစဉ်ကလည်းအနီးအနားကအကြောင်းအရာပေါင်းစုံကိုကလေးတွေနားလည်အောင်ရှင်းပြပေးတယ်။ကျွန်တော်ကပကြီးဆွဲတာရိုက်တယ်ကျွန်တော်မှာအဖားပေးတဲ့စုတံတစ်ခုရှိပါတယ်ဒီစုတံနဲ့ပကြီးအငဲဆွဲတယ်ပကြီးနဲ့ကျွန်တော်စိတ်ချမ်းရှိတာကိုပြောတယ်စိတ်ထဲမှာပြောတာဝမ်းသာတာတစ်ခါတလေဝမ်းနေတာလည်းရှိပါတယ်လို့ Jet ဆိုတဲ့ဇက်ကောင်ကလေးကပြောသွားတာပါအချိန်ထဲမှာပဲဒီဇက်ကားထုတ်လို့သူကကိုရိုနာဗိုင်းရပ်စ်ကိစ္စကိုလည်းစဉ်းစားမိလာပါတယ်ပဝန်ကျမှာဖြစ်ပျက်နေတာတွေကိုကလေးတွေနားလည်လာအောင်လုပ်ပေးဖို့လိုတယ်လို့ထုတ်ရင်းမှုကလည်းဟာတက်ကပြောပါတယ
်။ဂျာအလ်ဟာတဘတ်တီကိုရိုနာဟာစီနာတီ
ကိုဗစ်ရောဂါရှိတဲ့ချိန်မှာသူတို့လေးတွေကြည့်ကျင်တဲ့အကြောင်းအရာတွေကိုရှာဖွေဖန်တီးဖို့အရေးကြီးလာပါတယ်။စိတ်ထဲရှိတဲ့ကံစားချက်ကိုပြောဖို့ခက်နေတဲ့ကလေးတွေကအများသားကလေးတွေမှာကြောက်စိတ်ဝင်နေတာစိုးရိမ်စိတ်တွေဝင်နေတာတွေရှိနေတာဒီလိုစိတ်မျိုးလေးတွေကိုကျွန်တော်တို့ကပေါ်ထုတ်ပြီးဘယ်လိုဖြေပြောက်မလဲဆိုတဲ့နည်းလမ်းတွေကိုပေးနိုင်ပါမယ်
။ The Sesame Workshop အလုပ်ရုံစတူဒီယိုဥပဒေရှရီဝက်စတင်ကတော့
We also pivoted to create content specific to COVID-19.
Tomorrow COVID-19 အကြောင်းအထူးတလေဖန်တီးရိုက်ကူးပြဖို့လိုပါတယ်။ကျန်းမာရေးရှုထောင့်ကတာမကောက်ဘူး။လက်ရှိအခြေအနေကိုနားလည်သဘောပေါက်ပြီးဒီအခြေအနေအောက်ဘလို့အဆင်ပြေအောင်နေရမလဲပြောပြဖို့လိုပါတယ
်။ This new normal if you will.
11 Simpson ကအသက်3နှစ်က8နှစ်အရွယ်ကလေးတွေအတွက်ဖန်တီးထားတာပါ။ဒီအစီအစဉ်စပြီးနှစ်နှစ်အတွင်းမှာပဲရှေ့တစ်ပိုင်းဒေသမှာကြီးစုသူ3တန်းခွဲရှိခဲ့ပါတယ်တတိယမြောက်နှစ်အတွက်တော့ဇလန်းတွဲရိုက်ကူးနေစေဖြစ်ပြီးဖေဖော်ဝါရီလတည်းထုတ်လွှင့်မှုစီစဉ်နေပါတယ်ခင်ဗျာကျွန်တော်ရပ်တော်မှာ
ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြချတဲ့မြန်မာဆန်ရသတင်းဆောင်မတွေတဲ့ကကောက်နှုတ်ဖော်ပြပါမယ်ကျွန်မတင်ကြီးထိုက်ပါ Indian Delegation Visit မြန်မာ Emit Growing Outreach ဆိုတဲ့ခေါင်းစဉ်နဲ့The Diplomat ရဲ့လုံခြုံရေးကာကွယ်ဆိုင်ရာ Editor Avijanan Rush ရဲ့ဆောင်းပါးကိုကောက်နှုတ်တင်ပြမှာပါ။အိန္ဒိယနိုင်ငံသားရဲ့အတွင်းဝင်အိန္ဒိယကြီးတဲ့ဦးစီးချုပ်တို့ရဲ့ပြီးခဲ့တဲ့ရက်ပိုင်းမြန်မာနိုင်ငံခီးစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဗိုလ်ချုပ်မှုကြီးမြောက်လိုင်တို့နဲ့တွေ့ဆုံခဲ့တဲ့ခီးစဉ်အပေါ်မှာသုံးသပ်ထားတာပါ။အိန္ဒိယအနေနဲ့သူ့ရဲ့အိန္ဒိယချင်းနိုင်ငံအတော်များများနဲ့အဖို့အထစ်တွေရှိလာနေခြင်းနောက်တရုတ်ရဲ့နိုင်ငံရေးစီးပွားရေးအရအိန္ဒိယဩစာလွှမ်းမိုးတဲ့အတိုင်းဝိုင်းတွင်ထိုးဖောက်လာနေခြင်းတွေအတွင်မြန်မာခီးစဉ်ပေါ်ပေါက်လာတာလို့ဆောင်းပါးရှင်ကရှင်းပါတယ်။အိန္ဒိယရဲ့ပြည်တွင်းနိုင်ငံရေးနဲ့စွမ်းဆောင်ရည်အကန့်အသတ်တွေရှိနေတဲ့အချိန်တရုတ်ဘက်ကလည်းဒေတာရင်းစီးပွားရေးမှာပိုပြီးတော့ကြီးထွားလာနေတာဟာဆိုရင်အိန္ဒိယရဲ့အိန္ဒိချင်းနီပေါ်ဘင်္ဂလားဒေ့ရှ်နဲ့ဆက်ဆံရေးမှာအစဉ်တစိုက်အသာချက်ရှိခဲ့တဲ့အခြေအနေအပေါ်ချင်းချောက်မှုရှိလာပါတယ်တဲ့။မြန်မာနိုင်ငံရေးဆိုရင်တော့ဒါဟာအရှိတောင်အာရှနဲ့ဆက်ဆက်ရလမ်းကြောင်းဖြစ်တာကြောင့်အိန္ဒိယအတွက်အရေးကြီးပါတယ်တဲ့။နောက်မြန်မာနိုင်ငံတွင်အိန္ဒိယရဲ့ဖွံ့ဖြိုးရေးစီမံကိန်းအကောင့်ထဲပေါနိုင်မှုကလည်းနှေးကွေ့နေပါတယ်။1360ကီလိုမီတာရှည်မဲ့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအမြန်လမ်းမကြီးစီမံကိန်းမှာအိန္ဒိယကမြန်မာနိုင်ငံတွင်လမ်းပိုင်းနဲ့အတူတရား69စင်ဆောက်လုပ်ရမှာဖြစ်ပေမဲ့အိန္ဒိယအစိုးရနဲ့ပုဂ္ဂလိကကွန်ထရက်တာဘိုင်းမှာဥပဒေကြောင့်အပြည့်ရှင်းနေရလို့တုံ့နှိမ့်နေပါတယ်။နောက်2016မှာပြီးရမယ်ကလဒန်ဘက်ဆုံဖွံ့ဖြိုးရေးစီမံကိန်းဟာလည်းအကောင့်ထဲပေါ်မလာသေးဘူးလို့ဆောင်းပါရှင်ကထောက်ပြပါတယ်။ဘလို့ပဲဖြစ်ဖြစ်မြန်မာနဲ့ဆက်ဆံရေးကိစ္စမှာအိန္ဒိယရဲ့အမျိုးသားလုံခြုံရေးကိစ္စကလည်းအတော်လေးပတ်သက်နေပါတယ်တဲ့။အိန္ဒိယအရှေ့မြောက်ပိုင်းကနာဂသဘုံတွေကိုမြန်မာစစ်တပ်ကဖြိုခွဲတာမျိုးအမှန်ပေါ့လေအိန္ဒိယကိုလုတ်ခွင့်ပေးခဲ့တာမျိုးတွေရှိပါတယ်တဲ့။နာဂသဘုံတွေနဲ့အိန္ဒိယဆွေရကြဆွေးနွေးမှုတွေရှိနေချိန်မှာမြန်မာစစ်တပ်ရဲ့အလားတူပံ့ပိုးမှုကိုအိန္ဒိယဆွေရဘက်ကဆက်ပြီးတော့လိုလားမှကတော့အသေးချာဖြစ်ပါတယ်လို့ဆောင်းပါးရှင်ကသုံးသပ်ထားပါတယ်။အပြည့်အစုံကတော့ thediplomat.com မှာဖတ်ရှုနိုင်ကြပါတယ်ရှင်။
န်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်ခုဆက်ပြီးကိုဗစ်ရောဂါနဲ့ရင်ဆိုင်နေရခြင်းစိတ်ကျန်းမာရေးအတွက်လိုက်နာလှုပ်ဆောင်ဖြစ်တာတွေနဲ့ပတ်သက်ပြီးစိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးတို့နဲ့ဆက်သွယ်ငြိမ်းချမ်းထားတာကိုနားဆင်ရပါမယ်။ကိုဗစ်ရောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်နိုင်ဖို့အတွက် stay at home အိမ်ထဲမှာပဲနေကြရတဲ့အခုလိုကာလမျိုးမှာမိသားစုဝင်ချင်းချင်းကြားစိတ်အကန့်မပင်ဖြစ်အဆင်မပြေတာမျိုးတွေကိုရှောင်နိုင်ဖို့အတွက်အထူးသတိပြုပြီးညှိနှိုင်းနိုင်တိုင်းနေထိုင်တဲ့လို့စိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာဆိုးမင်းကအကြံပေးပါတယ်။ကိုယ်အတွက်လည်းအကျိုးရှိမိသားစုနဲ့ပတ်ဝန်းကျင်ကိုလည်းမထိခိုက်စေတဲ့နည်းလမ်းမျိုးတွေနဲ့ဒါစီအချိန်ကာလကိုဖြတ်တန်းဖို့လဲဒေါက်တာဆိုးမင်းကတိုက်တွန်းပါတယ်ဆက်သွယ်မိငန်းချက်အပြည့်စုံကိုဆက်လက်နားဆင်ပါကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
โอเคဒေါက်တာဆိုးမင်း VOE နေနဲ့ဆက်သွယ်မိငန်းဝင်ပြည့်ရတဲ့သူပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ပါမင်္ဂလာပါခင်
ဗျာဒါကျွန်တော်ပထမဆုံးမေးခွန်းတစ်ခုကဒီမြန်မာနိုင်ငံမှာလက်ရှိကိုဗစ်ရောဂါနဲ့ရင်ဆိုင်နေရတဲ့အခြေအနေပေါ့လေအခုဆိုရင်လာတော့ကြရှိလာပါပြီဆိုတော့ဒီကိုဗစ်ရောဂါစဖြစ်တဲ့အချိန်ကနေပြီးတော့ဒီကနေ့အချိန်ထိကာလအတွင်းမှာဒီကိုဗစ်ရောဂါကြောင့်တခြားရုပ်ပိုင်းဆိုင်ရာတဲ့စိတ်ပိုင်းဆိုင်ရာထိခိုက်တဲ့ဖြစ်ရမျိုးတွေရှိတယ်လို့ဆရာသိထားပါပြီလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာရှိပါတယ်ဟုတ်ကဲ့
ဘယ်လိုများစိတ်ပိုင်းဆိုင်ရာထိခိုက်တဲ့ဖြစ်ရမျိုးပါလဲဆရာနည်းနည်းလေးရှင်းပြပေးလို့ရမှာ
ဒီတော့ COVID-19 ကကျွန်တော်တို့ဒီမှာလတော်တော်ကြာခဲ့ပြီပေါ့နော်ပထမဦးဆုံးအကြိမ်ဖြစ်တယ်။ဒါရမှာကျွန်တော်တို့အတိုင်းအတာတစ်ခုထိကျွန်တော်ထိန်းချုပ်မှုတွေကြာလာတယ်။ပြီးတော့ဒီဒီကဲ၈လပိုင်းလလယ်လောက်ကနေစပြီးတော့ကျွန်တော်တို့နောက်ထပ်ဒီ COVID line တစ်ခုကျွန်တော်ထပ်ပြီးကြုံရတယ်ပေါ့နော်။အဲ့တော့အခြေအနေအလုံးပေါ့နော်ဒီ COVID-19 နဲ့ပတ်သက်ခဲ့တဲ့အခြေအနေအလုံးပါဒါကျွန်တော်တို့နိုင်ငံတစ်ခုရဲ့ပုံပေါ်တော့တစ်ကဘာလုံးမှာဒီ COVID-19 ကပ်ရောဂါအနေနဲ့ကြာရောက်ပြီဆိုလို့ရှိရင်လူတိုင်းလူလုံးမှာပေါ့နော်အနည်းနဲ့အများတော့ဒီစိတ်ပိုင်းဆိုင်ရာအသေးတရောက်မှုတွေကြီးကြပါတယ်ဒါကလည်းကျွန်တော်တို့ကပုံမှန်ကြုံတွေ့နေကြမဟုတ်တဲ့အနေအထားတစ်ခုကိုရင်ဆိုင်လိုက်ရတဲ့အချိန်မှာဖြစ်လာတဲ့တုံ့ပြန်မှုပေါ့နော်ကျွန်တော်တို့ကတော့ဒါ normal response to abnormal situation လို့တော့အဖို့ရပြောကြပြကြပါ
ဟုတ်ကဲ့
အဲ့လိုမျိုးကြုံတွေ့လာတဲ့အချိန်မှာကျွန်တော်တို့ပါရင်ဖြစ်တတ်တယ်လို့ဆိုလို့ရှိရင်ကျွန်တော်တို့ဒီ COVID-19 နဲ့ပတ်သက်ပြီးတော့စိုးရိမ်စိတ်တွေဖြစ်ပေါ်တယ်ဒီရောဂါပါလဲပါဖြစ်မှာလဲနောက်တစ်ခုကဒါနဲ့ပတ်သက်ပြီးတခြားအကျိုးသက်တွေပါရင်ဖြစ်နိုင်တယ်လဲပေါ့နော်အဲ့ဒါမျိုးအကုန်လုံးအကျိုးတွေနဲ့စိုးရိမ်စိတ်တွေဖြစ်တယ်ပြီးရင်နောက်ဖြည့်ဆည်းမှုတွေတိုင်းတာတစ်ခုဖြစ်လာတတ်တယ်ဒါတွေနဲ့ဆက်နွယ်ပြီးတော့ကျွန်တော်နောက်ဆက်တွဲစိတ်ပိုင်းဆိုင်ရာခံစားချက်တွေဖြစ်လာတယ်ပေါ့နော်ကျွန်တော်တို
့ဟုတ်ကဲ့ခင်ဗျာ
စိတ်သက်ရေးရာအထိကြိုက်တာတို့စိတ်ဓာတ်ကျလာတယ်ဖြစ်တာမျိုးတခါလေကြလို့ဖြစ်အလူမကျတာမျိုးမကျေနပ်တဲ့စိတ်တခါဒေါသစိတ်ဖြစ်တာမျိုးတွေပေါ့နော်အဲ့ဒါမျိုးတွေအတိုင်းအတာတစ်ခုထိတွေ့ရတတ်ပါလေဒါကဒီလိုမျိုးအနေအထားနဲ့ကြုံပြီးဆိုလို့ရှိရင်လူတိုင်းလူလူမှာအတိုင်းအတာတစ်ခုထိရောဒီလိုမျိုးခံစားချက်တွေဖြစ်ပေါ်တတ်ပါလေ
ဟုတ်ကဲ့ခင်ဗျဆိုတော့ဒီဟာကိုဗစ်ကျောကကြီးအချိန်ကြီးတရက်လုံးနဲ့ပေါ့နော်တရက်လုံးနဲ့ပတ်သက်ပြီးတော့စိတ်ပိုင်းဆိုင်ရာဘလူမျိုးထိခိုက်နိုင်တဲ့ပြည်စည်းမှုရှိနိုင်တယ်ပေါ့ဆက်ရှင်းပြသွားတာလို့ကျွန်တော်နားလဲပါတယ်နောက်တစ်ခါကျတော့ကျွန်တော်တို့အခုလက်ရှိအခြေအနေကဟလာပိုပြီးတော့ပြင်းထန်တဲ့အတွေ့ဟလာသူတစ်ခင်တော့ရန်ကုန်တိုင်းပေါ့လေရန်ကုန်တိုင်းဒေသကြီးအတွင်းမှာဆိုရင်အိမ်မှာပဲနေကြပါမလူအပ်ဖဲပြင်မထွက်ကြနဲ့ပြင်ထွက်ရင်လည်းပဲဟလာတယောက်ဈေးဝယ်ဖို့တမိုင်းကိစ္စအတွက်နှစ်ယောက်တော့စတရားပြင်ဆိုတော့မိသားစုတွေကအခုဆိုရင်ဒီအချိန်တော်တော်များများပေါ့နော်အိမ်ထဲမှာပဲနေကြဆိုတော့လာရန်ကုန်မြို့ရဲ့လူနေမှုအနေအထားလူနေမှုစနစ်ကလည်းပဲမိသားစုအများစုကြီးဒီအိမ်ထဲမှာသူခန်းနဲ့သူကိုယ်အခန်းနဲ့ကိုယ်တီးခြားစီနေလို့ရတဲ့အခြေအနေမရှိဘဲနဲ့အများအားဖြင့်တော့စုနေကြရတာပါပဲဆရာတနည်းအားဖြင့်မှာအိမ်ကမှာတော့လည်းကောင်းဟာတော့ပြမျိုးအကြောင်းမှာတော့လည်းကောင်းတဘောကထမင်းစားခဲ့ရလို့တော့တီးခြားမရှိတဲ့အခန်းမျိုးတွေကများပါတယ်ဆိုတော့ နေတူဝါလို့တယောက်တော့တွေ့ရချင်းပူများလာတယ်ဆရာရဲ့အိမ်ထဲမှာပဲနေရတယ်အပြင်ထွက်လို့ကလည်းမရဘူးဒီမိသားစုပဲနေတူဝါအချိန်ကြီးလို့တွေ့နေရတဲ့အခါကျတော့အဲ့ဒီလိုအချိန်ကြီးမျိုးအောက်မှာရောအဓိကအဖြစ်ဘယ်လိုစိတ်ဖြစ်စည်းမှုမျိုးတွေကြုံကြရပါလဲဆရာ
အဲ့တော့စိတ်ဖြစ်စည်းမှုကတော့ကျွန်တော်ခုနကပြောခဲ့တဲ့အမျိုးပေါ့နော်ဒါကတော့တယောက်နဲ့တယောက်တော်တော်များများပြောတဲ့ကိစ္စပေါ့နော်ဒီ stay at home ဆိုတာဒီကျွန်တော်တို့ဒီ covid ရောဂါကာကွယ်ရေးအတွက်ကျွန်တော်တို့ဒီသာဝတ္ထားကြီးလုပ်ငန်းရှင်မှာကျွန်တော်အိမ်မှာနေဖို့ဆိုတာတခုပါတယ်ပေါ့နော်အဲ့တော့အိမ်မှာနေရတဲ့ယောဂကာကွယ်တာဖြစ်နိုင်တဲ့ခါဆက်တယ်မှာမင်းကပြောခဲ့တယ်ပေါ့နော်ဒီသားစုအချင်းချင်းမှာအဲ့လိုမျိုးတောက်လျှောက်နေရတာအနေကြောင့်ချင်းအချင်းချင်းပတ်တိုက်မှုဖြစ်ခြင်းဖြစ်လာတတ်ကြတယ်ပေါ့ဒါကကျွန်တော်အမြင်ရပြောလို့ရှိရင်တယောက်ချင်းစီအလိုက်မိသားစုတစ်စုချင်းစီအလိုက်လည်းပွာချားနိုင်ကြတော့
ဟုတ်ပါတယ
်အချို့ရတော့ဒီလိုကျွန်တော် personal space ပေါ့နော်တရားနဲ့
ဟုတ်ကဲ့
ဒီလိုကြည့်ကြည့်ကိုယ်ခံနဲ့ကိုယ်နေတယ်အိမ်မှာကိမာကိုသာနမီအိမ်မှာရှိနေလားမရှိနေလားလည်းမသိဘူ
းဟုတ်တယ
်နေပြီးအိမ်မှာရှိနေလားမရှိနေလားလည်းမသိဘူးဗာမျိုးတွေလည်းရှိတတ်တယ်တချို့ရကြတော့သိတယ်ဘယ်သူပဲမှပါလို့နေလဲဆိုတာကိုခံရမှာကြီးနိုင်တဲ့အနေအထားမျိုးလည်းရှိအဲ့တော့ personal space ကျင်းတာကျေတာရှိတာမရှိတာပေါ့နော်နောက်တစ်ခုကတော့သူရဲ့အရင်ကတည်းကသူရဲ့မိသားစုရဲ့အနေအထားပေါ့နော် family dynamic တွေဘယ်လိုရှိသလဲနော်အရင်ကတော့သူတက်တနာတွေဘာတွေရှိထားလဲအဲ့ဒီပုံမှာလည်းမူတည်ပါလိမ့်မယ်အဲ့တော့အရင်ရဲ့နေထိုင်တဲ့မိသားစုဖြစ်တဲ့အလုံးအစသအရာရာအရှင်းကြီးတဲ့သူတို့ချင်းဒီလိုအနေအထားမှာပုံပြီးတော့စီစီနေလို့ဖြစ်လာနိုင်ကြီးရှိတယ်ဒါပေမဲ့ရှင်အရင်အချိန်တော့အကြောင်းကြောင်းကြောင်းအလုပ်သွားတယ်အကြောင်းသွားတယ်ကျောင်းတော့ဝေးကွာနေရတယ်ဒီအချိန်တည်းမှာပြန်ဆုံပြီးတဲ့အတွက်ကြောင့်လေဒီသားစုစီစီလုံးပြန်ဖြစ်ပြီးတော့ပို့ပြီးတော့ကိုဗစ်ဖြစ်ချက်လာနေလေရှိနိုင်တယ်ဟု
တ်ကဲ
့ဒီမှာပဲငကူရဲအမတိတ်အစင်မပြီးတက်ကြပြီပေါ့နော
်ဟုတ်ကဲ့
ဒီတက်ကြတဲ့နေရာမှာဒီလိုမျိုးအနေထားတွေ့တာဆုံးလာကြာလာပြီဆိုလို့ရှိရင်တော့တုံးနဲ့တယောက်အစင်မပြီးတဲ့တက်တနာပို့ပြီးတော့
ကြီးထွားလာတယ်
ကြီးလာနိုင်ကြီးရှိတယ်ငကူရဲကလည်းမိသားစုတွေမှာ conflict တွေရှိတယ်ဆိုလို့ရှိရင်ဒါမျိုးကြီးကကျန်လာနိုင်လေ။ခုနကတော့ကျွန်တော်ပြောခဲ့တဲ့အယောက်ချင်းစီလိုက်ပေါ့နော်
။ဟုတ်ကဲ့။
ဒီမှုကြီးရှိနေတယ်။ဘုံရိတ်တွေရှိနေတယ်။အလိုမပြားစိတ်တွေရှိနေတယ်။အဲ့တော့ဒီတယောက်ချင်းစီလိုက်ဆံရရတယောက်နဲ့တယောက်စုံလာလို့ရှိရင်ဒါတွေအချင်းချင်းတွေ့ပြီးလို့ရှိရင်ဆက်ကနာတက်လာတာမျိုးကြီးရှိတတ်တယ်။အဲ့တော့ရှိချင်းမှလည်းရှိမယ်။ရှိလာလို့ရှိရင်လည်းဒါတွေဒီအိမ်ဒီသားစုအတွက်သူတို့ရောက်ဆက်တွေပေါင်းပိတ်ဆက်ဆံရင်းဒါမျိုးမှလည်းတက်တနာတက်လာနိုင်ကြီးရှိပါတယ်အဲ့တော့အဲတိုင်းထာတိစိုးဝါမလဲဆိုတာကတော့ဤသားစုတစ်စီးချင်းစီ
ဆိုင်တော့
အနည်းနဲ့များကွာဆဲချက်လေးတော့ရှိနိုင်ပါလိမ့်မယ
်ဟုတ်ကဲ့ပါခင်ဗျအ
ဲ့ဒီတော့အနေထားတစ်ခုတော့ဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ဆရာဤသားစုစုချင်းစီပေါ်မှာမူတည်ပြီးတော့ဟလာဘယ်အချိန်လောက်ထိအပြင်းထန်ဆိုးသွားမလဲဒါမှမဟုတ်လေလျှော့သွားအောင်လုပ်မလဲဆိုတော့ဆရာဦးနဲ့ပြောသလိုပဲမိသားစုတစုချင်းစီကတတိထားပြီးတော့တတိပြုပြီးတော့ဂိုင်တွေ့သွားရမယ်လို့ကျွန်တော်နားလဲပါတယ်ဆိုတော့ဆရာအနေနဲ့ကြတော့ဒီစီကျမ်းမရေးဆိုင်ပညာရှင်တွင်ကျင်သူတယောက်အနေနဲ့မိသားစုတွေကိုဘလို့များအကြံပေးကြမှာလဲဆရာဒီစိတ်ဖြစ်စီမှုအဲ့လိုစိတ်ဖြစ်စီမှုအချိန်တွေလျော့ပါတတ်အောင်မိသားစုတစုချင်းစီအနေနဲ့ဘာဝင်နာလုတ်တင်နေလို့အကြံပေးကြမှာလဲခင်ဗျာ
အဲတာကတော့အခုမြအဲ့စိတ်ဖြစ်စီမှုနဲ့ပတ်သက်တဲ့ကိစ္စပေါ့နော်အဲ့ဒါကိုချက်မှာဖြစ်ရအောင်အဲ့တော့အခုလောလောဆယ်ကျွန်တော်တို့ကဒီတည့်ရထုံးပေါ့နော်အိမ်မှာနေကြရမယ်ဆိုရဲဟာကိုကျွန်တော်တို့ကလက်မခံလို့မရဘူးပေါ့နော်ဒီလက်ရှိကြုံတွေ့နေရတဲ့အနေအထားအရအခုကအခုကျွန်တော်တို့ရင်ဆိုင်တဲ့ကိုဗစ်နဲ့ပတ်သက်တဲ့ဟာတွေကိုကြုံနေရတဲ့အခြေအနေတွေကိုလက်ခံနိုင်ဖို့တော့လူတွေနောက်တစ်ခုကကိုယ့်ရဲ့မိသားစုလိုက်ပေါ့နော်ဘယ်လိုပြဿနာရှိနေမလဲစိတ်ဖြစ်ပြီးမှုတွေဖြစ်နေရလားဘယ်ရပြောခဲ့တဲ့အစင်မပြေတာတွေဒါရဘာကြောင့်ဖြစ်တယ်လဲအတားမျိုးတွေတယောက်ချင်းစီလိုက်တိထားတင်လေပြီးပုံမှန်လေးဆွေးနွေးလို့ရရင်လည်းဆွေးနွေးတင်မှာပေါ့နော်ပြီးဘယ်အတိုင်းဒါချိကိုက်မှုရှိနေတယ်လဲအဲ့ဒါမျိုးတွေကိုကျွန်တော်ကြည့်ပြီးတော့မှတကယ်တမ်းတယောက်နဲ့တယောက်ပြောနိုင်ဆုံးတာဖြည့်ရှင်းနိုင်တော့အဆင်ပြေတာပေါ့နော်ဒါပေမဲ့ဒါကလည်းတကယ်တမ်းလောက်ရတာကြတော့ပြောတာထက်ဆန်လောက်ရတာလည်းနည်းတော့ပိုတော့ဖြစ်ပါလိမ့်မယ်နော်နောက်တစ်ခုကစိတ်ဖြည့်စည်းမှုရှော့တဲ့နီးလန်းတွေတော့ရှိပါတယ်ဒါတွေကတော့အကုန်လုံးလည်းပြီးပြီးသားတွေပေါ့နော်အဲ့ဒါတော့စိတ်ဖြစ်စီမှုရှင်းချမယ်ဆိုတော့တယောက်ချင်းစီလိုက်ပေါ့နော်ပုံပုံဒီစိတ်ကို relax ဖြစ်အောင်နေတာလို့ကျွန်တော်တို့ကပြပါတာရေးကိစ္စလို့ဒီကျင်ငန်းလုပ်တာလို့အခုဝါသနာပါတဲ့အလုပ်လေးအိမ်မှာလုပ်လို့ရတာလေးလုပ်နေတာလို့ပြီးလို့ရှိရင်ကိုယ့်အတွက်မထိခိုက်ဘူးပတ်ဝန်းကျင်အတွက်လည်းမထိခိုက်ပဲနဲ့အကျိုးရှိတဲ့လုပ်ငန်းလေးတွေလုပ်ကြတယ်နော်နောက်တော့စာဖတ်မလားကိုယ်လုပ်နေတဲ့အလုပ်တွေလုပ်သွားမှလားနော်ပြီးလို့ရှိရင်အိမ်မှာအကယ်၍အကြောင်းကြောင်းကြောင့်ပြောရဆိုရတာအဆင်မပြေဘူးတခြား social network ပေါ့နော်ကျွန်တော်တို့ဒီအပြင်တခြားကိုယ့်ရဲ့ network နဲ့ဘယ်လိုနည်းနဲ့ပြန်ပြီးပြောဆိုကြမလဲဒါမျိုးတွေလောက်ဆောင်တင်ပါတယ်
ဟုတ်ကဲ့
ဒီလက်တလော ိတ်ညစ်တာအဆင်မပြေတာကိုလက်တော်စိတ်သက်သာရအောင်လုပ်တဲ့ဖြည့်ရှင်းတဲ့မြန်လန်းမှုတွေပေါ့နော်အဲ့လိုမလုပ်စီချင်ပါဘူးဒါပါလဲဆိုတော့ဒီအချက်တူဒီပေါ့သုံးလာတာပေါ့နော်စသုံးလာတာပေါ့သုံးလာတာမျိုးပေါ့
ဟုတ်ကဲ့
မလုပ်စီချင်ဘူးပေါ့နော်ဒါကတော့ဒါစိတ်ကြည့်ကြည့်နေတဲ့တက်တာဒါကတော့အားလုံးသိနေတာသိကြတယ်ပါနောက်တော့ဒါစုအချင်းချင်းတော့နည်းနည်းလေးအချင်းပြေအောင်တော့ဥပဒေတိုင်းတိုင်းတော့နေဖို့ဖြစ်တယ်နောက်တစ်ခုကသုံးမိကားစုထဲမှာကျွန်တော်ကိုယ်ရတစ်ချက်ကြံခဲ့တာဒီကိုယ်ရဒီကားစုကဘယ်လိုမျိုးမိသားစုလဲပေါ့နော်ဒီကားစုကအမေအဖေညီကိုမောင်နှမအဖိုးဘွားအဲ့လိုမျိုးရှိနေတဲ့တကယ် extended ဒီကားစုကြီးလားအခုကျရင်နှစ်ယောက်တည်းနေလာလားတော့ဘယ်လိုမျိုးနေလဲအဲ့ပုံမှာလဲအဲ့တယောက်ချင်းစီအလိုက်ကြီးနေနိုင်တဲ့တက်တနာလေးကြီးဖြည့်ရှင်းလို့ရတယ်ဟာပေါ့နော်အဲ့ဒါတော့ဒီလိုလေအားလုံးစုစုပြည်ပြည်နဲ့ဖြည့်ရှင်းပြီးတော့ချက်ကြော်မယ်ဆိုလို့ရှိရင်တော့အတိုင်းအတာတစ်ခုကြည့်တော့အဆင်ပြေနိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျအခုပြောသွားတဲ့နိလန်းတွေကအများစုလေဟိုတကယ်တော့တွေးကြည့်ရင်သိနိုင်ပါ့မယ်နော်ဒါပေမဲ့ဟိုကျွန်တော်ပြောဆိုဆက်ဆံမေးမြန်းကြည့်တော့ဆိုရင်လိုက်နာဘူးတော့အတော့ကိုခက်ကြပါတယ်အဲ့လိုမိသားစုတွေဂျားထဲမှာမိသားစုဝင်ချင်းချင်းဂျားထဲမှာနောက်တစ်ခုကနေတတူဝါလို့ပေါ့နော်ဒီယောဂာနဲ့ပတ်သက်တဲ့သတင်းတွေကလည်းကြားနေရတယ်ဟာဒီနေ့ကတော့ပိုများလာပြန်ပြီဟဲ့တိုးတဲ့အခုတဲ့လူကြီးတွေအတွက်ကတခါကိုဆုံးမသူကြီးတွေအတွက်ကလည်းပိုတိုးလာတယ်ဒီဒီစိုးရိမ်ပူပန်စိတ်အတော့ကိုများကြတာတွေ့ရပါတယ်ဆရာဆိုတော့ဒီအလွဲတကူနီလန်းတွေကိုတောင်မှဟိုစိတ်ဖြစ်မှုရောပါတတစေမဲ့အလွဲတကူနီလန်းတွေကိုတောင်မှမလိုက်နာနိုင်တာမျိုးတွေလည်းအတော်များကိုတွေ့နေရပါတယ်ဆရာ
ဟုတ်ကဲ့
အဲ့တော့တခြားပေါ့လေဆရာတခြား activities ပေါ့အိမ်ထဲမှာနေရင်းနဲ့တခြား activities လေးတွေကရောဘယ်လို activities လေးတွေနဲ့တူးစားပြီးတော့လုပ်ကြည့်ကြရင်ကောင်းမယ်လို့ရောအကြံပေးနိုင်ပါတယ်ဆရာ
activities ကတော့တယောက်ချင်းစီအလိုက်ပေါ့နော်ကျွန်တော်ပြောခဲ့တယ်လို့ဒီသားစုတစ်ခုချင်းဒီလားသူ့ရဲ့အနေအထားဘယ်လိုရှိလဲဒီသားစုစီစီလုံးလုံးနဲ့ဒီပြင်ဥမာအိမ်မှာအရင်တော့ကအိမ်မှာအိမ်လို့ကူမလုပ်သေးခဲ့ဘူးသူကအားရခင်ရောက်လို့ရှိရင်အိမ်လို့လေကူလုပ်ပေးပြီးတော့နည်းနည်းကူပြီးတော့စီစီလုံးလုံးနေပါလားဒါတော့ဒီသားစုတစ်ခုချင်းဒီရဲ့အခြေအနေလိုက်ကြည့်ရပါတော့ကျွန်တော်အနေနဲ့ကတော့အဲ့လိုစီစီလုံးလုံးနဲ့ဘာပြဿနာရှိလဲဖြေရှင်းလူရတဲ့နည်းလမ်းတွေရှာမယ်ဖြေရှင်းမယ်ဒီအခက်အခဲကိုအတူတူလက်တွဲပြီးရင်ဆိုင်ဖို့လုပ်ကြမယ်ဒါမျိုးလေးတွေ positive ဘက်ကိုသွားတဲ့ဟာမျိုးနဲ့လုပ်သွားနိုင်တော့အဆင်ပြေပါတယ် daily activity ကိုကျွန်တော်ကလည်းတိုးတိုးတော့အိမ်မှာကျွန်တော်ကဟိုကတော့အိမ်မှာဖမ်းမိလေးတွေကြည့်တော့မှာဆိုလို့ရှိရင်ဒီသားစုနေဖို့တော့အခက်အခဲရှိတဲ့အိမ်တွေအတွက်ဖမ်းမိတာပေါ့အဆင်ပြေဘူးပေါ့နော
်
အဲ့တော့ daily routine ဆိုကိုယ်လုံးနေတဲ့အလုပ်လေးကိုကိုယ့်ရဲ့စိတ်ကိုလည်းစိတ်ပြေခြင်းမျိုးရောတယ်ဥမာစာဖတ်မယ်ဘာသာရေးကိစ္စလုပ်မယ်တရားထိုင်မယ်အားကစားလုပ်မယ်နော်အဲ့လိုမျိုးလေးကိုယ့်အတွက်အချင်းရှိမယ်အဝန်ကြီးကိုမသိကြဘူးဒီကားကြီးမသိကြဘူးအဲ့ဒါမျိုးလေးနဲ့အချင်းကိုကျွန်တော်တို့ဆက်ကမ်းမှုလူပါလိမ့်မယ
်ဟုတ်ကဲ့ဒါအပြင်ဒီကိုယ်အိမ်ထဲကလူတွေပုံမနဲ့ဆရာကုနဲ့ပြောသွားတဲ့ထဲမှာလည်းပါပါတယ်ဒီကိုယ့်ရဲ့လူမှုငွေရှိနေတဲ့လူမှုဆက်ဆံရေးပတ်ဝန်းကျင်ပေါ့နော်ဒီလူမှုဆက်ဆံရေးပတ်ဝန်းကျင်ကိုကျွန်တော်တို့အခုခေတ်ကလည်းဟလာဤပညာတွေလည်းရှိနေတယ်ဆိုတဲ့အခါကျတော့တယောက်နဲ့တယောက်ဆက်သွယ်မပြတ်ထိတွေ့မှုအပြင်နဲ့ပေါ့နော်ကိုယ့်အိမ်ထဲကလူတွေအပြင်ကိုတခြားတနေရာမှာရှိနေတဲ့မိသားစုဝင်တွေအချင်းတွေဒီလိုမျိုးတွေနဲ့ကိုဟလာမလူချင်းမတွေ့ကြဘူးဆိုပြီးတော့အဆက်ဖြတ်ထားတာမဟုတ်ဘဲနဲ့မပြတ်ထိပ်မှုရှိပေးနေကြတယ်ရတယ်အရေးကြီးမယ်ထင်ပါတယ်ဆရာနော
်အဲ့ဒါတော့အရေးကြီးတယ်ပေါ့နော် social network ပေါ့ကျွန်တော်တို့ပြောရင်တချို့ရဒီ social distancing ဆိုတဲ့စကားနဲ့ပြော physical distancing နဲ့ဒီပိုင်းဆိုင်ရာရောက်ဝေးကွာနေကိစ္စမရှိဘူးဒါပေမဲ့ကျွန်တော်တို့ socially psychologically ကျွန်တော်တို့ limited ကရှိတယ်လေအဲ့တော့ကိုယ့်အတွက်အချင်းချင်းနဲ့ပြောလို့ဆိုလို့ကဖြစ်တယ်လို့ကိုယ့်ရဲ့ရှိသေးတဲ့ network ကိုတော့ဆက်ပြီးတော့ကြည့်နေတယ်တကယ်ချင်းနေနဲ့ပြောမယ်မိသားစုအဝေးရောက်လာမိသားစုနေနဲ့ပြောကြဆိုကြမယ်တို့ဖို့ကံတဲ့ဒီနဲ့ work from home ဆိုရင်တော့မှဆက်သွယ်အချင်းချင်းလုပ်ပြီးပြောမယ်ဆိုတော့ဒါတွေကစိတ်ဖြစ်ခြင်းကိုပြောကြသေးတယ်ပေါ့နော
်ဟုတ်ကဲ့
အဲ့ဒါတွေကတော့လုပ်ဖို့လိုအပ်ပါတယ်အဲ့တော့အပြိုင်တည်းမှာပတ်သက်စာကျွန်တော်ပြောရမယ်ဆိုရှင်ဒါက social network လုပ်ပြီးခြင်းချင်းကျွန်တော်တို့က virtual ပေါ့နော်တကယ်မျိုးရောမဟုတ်တော့ဘူးပေါ့နော်တကယ်တော့ online တွေ့ကြမယ် Facebook ကတွေ့လဲကျွန်တော် social network ကိုပုံပြီးတော့တွေ့ကြမယ်အဲ့တော့အဲ့လိုတွေးလိုက်တယ် online မှာအချိန်ပေးလိုက်တယ်ပေးလိုက်တာရဲ့အကုန်လုံးကကိုယ့်အတွက်အကျိုးရှိမယ်ဟိုဘက်ဒီဘက်အကျိုးရှိမယ်ပြည်စုံရင်းမျိုးတွေ online network သုံးလာမျိုးဖြစ်တယ်ပေါ့ဟု
တ်ကဲ့ဒ
ီကိုကတစ်ချိန်ကဒါတွေကိုဖြေပြောက်ခြင်းလို့တစ်ချိန်က online ပုံမှာရှိနေပြီးတော့တခြား network တွေပေါ့နော်ကိုယ့်အတွက်ဘယ်မှရှိမယ်ဟာကိုယ်ဒုက္ခပေးမဲ့ network ရင်းမျိုးနဲ့စိတ်ဆက်ပြီးသွားပါလို့အဲ့ဒါတော့သတိထားလို့ရှိတယ်နောက်တစ်ခုက onlineနဲ့ network သုံးနေတဲ့အချိန်မှာခင်ဗျားပြောသူအချိန်ကိုချိန်ကြည့်ဒီ covid နဲ့ပတ်သက်နေရပဲကွာလိုက်ပြီး
ကျွန်တော်လည်းအဲ့ဒါပြင်ချင်တာဆရာပြောလိုက်တာတော့ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့တကယ်စိတ်ဖြစ်ပြီးပါပဲเนาะအခုကျွန်တော်တို့အရင်က ကျမ်းမာရေးနဲ့အမှုသားဝန်ကြီးဌာနတနေ့ကိုမျက်တင်ထုတ်ပြန်ပေးတယ
်ဟုတ်ကဲ့
အခု၈နာရီတချိန်နဲ့ကျွန်တော်ဒီ၈နာရီဒီမှာကျွန်တော်သတင်းကြည့်လိုက်တယ်ကျန်တဲ့ကိုဗစ်နဲ့ပတ်သက်တဲ့တတိယအချက်လက်တွေကိုကိုလေ့လာခြင်းလေ့လာလို့ရတယ
်ဟုတ်ကဲ့
အဲ့လိုလေ့လာခြင်းမှာကိုလေ့လာလိုက်တဲ့တတိယဌာန web page ဆိုပါတော့ကတကယ်ယုံကြည်ကိုးစားရတဲ့တတိယဌာန်တွေတင်တဲ့ web page ဒီတတိယဌာန်တော့ဖြစ်ဖို့တော့လူလာပေါ့နော်အဲ့ဒီအမှားတွေနဲ
့ဟုတ်ကဲ့ဟုတ်ကဲ့
ဒီကိစ္စကိုများပါမိရတော့ကျွန်တော်တို့ဒါဝင်တော့ရှောင်ဝင်ရှောင်ရမှာပြည်နောက်တော့ COVID-19 နဲ့ပတ်သက်ပြီးလေ့လာခြင်းလည်းကျန်းမာအောင်ဘယ်လိုနေမလဲဘာတွေလုပ်တင်လဲအဲ့လိုကောင်းတဲ့ဘက်ကဟာလေးပါလေ့လာဖို့တော့လိုတယ်အဲ့တော့ network ချိန်တာလည်းချိန်ပါအကြိုင်ထဲမှာပဲအကျိုးမရှိတဲ့အကြောင်းအရာတွေနဲ့ network မှာအချိန်ကုန်တာမျိုးတော့မဖြစ်စေချင်ဘူးတော့ဒါတော့မလုပ်တင်ပါ
ဟုတ်ကဲ့ဆရာပြောတဲ့အကြံတွေတိတ်ကောင်းပါတယ်ကျွန်တော်လည်းခုနကဒီတည်င်းကိစ္စဆိုရင်ဆရာကိုကျွန်တော်မေးလို့စဉ်းစားထားတာပါဘာလို့လဲဆိုတော့တည်င်းတွေကလည်းပဲ Facebook ပေါ့အဓိကတော့မြန်မာပြည်က online သုံးတယ်ဆိုတာက Facebook ကိုဆရာရယ်ကျွန်တော်တို့ဒီစစ်တမ်းကောက်တယ်ဆိုရင်လူတွေက internet သုံးသလားဆိုရင် internet မသုံးဘူးလို့ပြောတယ် Facebook သုံးသလားဆိုရင် Facebook သုံးတယ်လို့ပြော
သုံးတယ
်အဓိပ္ပာယ်ကဆရာရယ် Facebook ဒီ internet ကလာတာဆိုတာကိုတော့မှကျွန်တော်တို့ရဲ့
ဟုတ်ကဲ့
အသုံးပြုသူတွေကြားထဲမှာခုနပြောတဲ့ digital literacy ပေါ့ digital နည်းပညာနဲ့ပတ်သက်တဲ့သိမှုတတ်မှုကအားနည်းနေသေးတာဟုတ်ဆရာဆိုတော့တိတ်ပြီးတော့ဒီလူတွေကိုလှည့်စားဖို့ဟလာတရင်လုံကြံတရင်တွေနဲ့လူတွေနားရောက်အောင်လုပ်ဖို့ကတိတ်လွယ်တဲ့အနေအထားမျိုးဖြစ်နေတာဟိုတော့ဘာမဟုတ်တဲ့တရင်ကိုလည်းပဲဟလာဆရာခုနပြောသလိုပဲဘယ်တရင်ဌာနကလာတာလဲနောက်ွယ်ကိုမကြည့်တော့ဘူးသူကတရင်တွေ့လိုက်တာဒီတရင်ကကျုပ်ရဲ့ကြည့်လိုက်ပြီးတော့ဟာဒီတရင်ကိုကောက်ဆက်လိုက်တာမျိုးကကျွန်တော်တို့အသုံးပြုစီကအသုံးပြုသူတွေကြားထဲတိတ်များတဲ့အခါကျတော့ဒါကအင်မတန်ကိုကျွန်တော်ထင်ပါတယ်ဟာလာဟိုအပြုတ်သဘောဆောင်တာတွေကိုလေးလာဖို့ရယ်ဟာလာတရင်ဖတ်တဲ့နေရာမှာလည်းပဲဟာလာတရင်ဆိုးတွေကိုကြည့်ပဲလိုက်ကြည့်နေတာမျိုးမဟုတ်ပဲနဲ့အားလုံးကြည့်ဖို့ဆိုတာတိတ်အေးကြည့်ပါတယ်နော်နော်ဆရာ
ဟုတ်ကဲ့အဲ့တော့ဒီပကယ်အခြေအနေစီဖြစ်တာပေါ့နော်အဲ့ဒါကြတော့လည်းအခုတည်းတကယ်ကိုမီဒီယာလုပ်ငန်းတွေလုပ်နေတယ်လို့ပေါ့နော်ဒီဘက်ကလည်းမီဒီယာ site ကလည်းဒါနဲ့ပတ်သက်လို့ကတော့ဒီလူတွေကတော့အများနဲ့လူတွေတော့အတိပေးနေတယ်ပေါ့နော်
ဟုတ်ကဲ့
တည်င်းတစ်ခုကိုဖတ်လိုက်တဲ့တည်င်းတစ်ခုကဒါတည်င်းမှန်လားမှန်လားဘယ်လိုစီစစ်တဲ့လဲပေါ့နော
်ဟုတ်ကဲ
့ဥပမာဆိုတော့တည်င်းကတော့မှန်တယ်ဒါပေမဲ့အဲ့တည်င်းကလွန်ခဲ့တဲ့၃နှစ်ကတည်င်းပေါ့နော
်ဟုတ်တယ
်အခုတက်လာတယ်ကျွန်တော်တို့ကအခုဖြစ်နေတဲ့အတိုင်းပဲထင်ပြီးတော့ကျွန်တော်တို့ကဖြတ်ပြီးဖြတ်လိုက်တာပေါ့အဲ့တော့အဲ့ဒါမျိုးပေါ့နော်ဒီတည်င်းကလူကြီးသိချတဲ့တည်င်းဆန္ဒလာတယ်တည်င်းလည်းမှန်တယ်ဒါပေမဲ့လွန်ခဲ့တဲ့၃နှစ်လောက်ကလွန်ခဲ့တဲ့၄-၆လောက်ကတည်င်းဖြစ်ပြီးဒါမျိုးတွေလည်းရှိရပေါ့နော
်ဟုတ်ကဲ့
ခုကတော့အဲ့လိုတကယ်အချက်လက်မှန်တယ်မှန်တယ်ဘလို့စီစစ်မယ်ပြီအဲ့ဒါမျိုးကြားလို့ရှိရင်လေပြည်သူလူတို့မီဒီယာ site ကနေပြီးတော့အများတန်းလူတို့အသိပညာကူးပွားလ
ို့
လုပ်ပေးတဲ့မှာပေါ့ဒါက
ဟုတ်ကဲ့
ပြီးတာပါ
ဟုတ်ပါတယ်ဆရာကျွန်တော်တို့လည်းဒ
ီဆက်လူတွေဗျဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့တည်င်းဌာနတွေကလည်းလှုပ်လဲလှုပ်ကြပါတယ်လှုပ်တော့လဲလှုပ်ကြပါတယ်ဟိုအချိန်ပြည့်ကြီးပေါ့မဟုတ်ဘူးဆိုရင်ဥမာတည်င်းအတုအကြောင်လှုပ်ကြတဲ့တည်င်းကိုဘယ်လိုစစ်စစ်ကြမလဲဘယ်လိုသိအောင်လှုပ်ကြမလဲပေါ့ဒလန်းမီတလောက်လဲကျွန်တော်တို့ပြောပါတယ်ဆိုတော့ဒီတည်င်းဆရာကြီးကကျွန်တော်ပညာရှင်တယောက်အနေနဲ့ဟိုတိတိကျကျသိချင်တာပေါ့နော်ကျွန်တော်အကြံပြင်းသိထားတယ်ဟုတ်မဟုတ်သူတို့အကြံပေးကြတာရှိပါတယ်ဆရာဥမာကိုဗစ်နဲ့ပတ်သက်လက်ရှိကာလဆိုရင်ကိုဗစ်နဲ့ပတ်သက်တဲ့တည်င်းကိုတနည်းဟိုတရေကိုနှစ်ကြိမ်ပဲကြည်ပါရဲမနေ့တစ်ကြိမ်ညတစ်ကြိမ်ပဲကြည်ပါရဲဆိုအကြံပေးတယ်အဲ့ဒါကောင်းတဲ့အကြံညာပါဆရာ
အဲဒါကတော့သူတို့ကတော့ဟို limit လုပ်ရတာပေါ့နော
်ဟုတ်ကဲ့
အဲ့တော့ဟိုပါပေါ့ဒါကျွန်တော်ပြောတာမှာတနည်းကိုနှစ်ကြိမ်ပဲကြည်ပါမနေ့တစ်ကြိမ်ညတစ်ကြိမ်ကြည်ပါဆိုပြီးတော့တစ်ကြိမ်ချင်း12နာရီလောက်ကြာနေပြီဆိုတော့အဲ့ဒီကြည်ပေါ့နော
်ဟုတ်ကဲ့
နှစ်ကြိမ်ပဲကြည်တယ်တစ်ခါချင်း12နာရီကြာတယ်ဆိုတော့အဲ့ဒီလုံးဘာမှလုပ်ရမှာမရှိတော့
ဘူးဟုတ်ပါတော့
အချိန် time frame ကတော့တယောက်ချင်းစီအလိုက်ပေါ့အဲ့ဒါတော့သတိထားတယ်အဲ့တော့ဒီမာကြီးတဲ့အချိန်ပုံနေပြီးတော့ဒီလိုကြည့်ရတဲ့တော့ကိုတခြားလုပ်ကြလုံးလို့မရတော့တခြားအလုပ်လုပ်တဲ့အချိန်ကြီးကိုယ့်ဘက်ကဖဲ့ပြီးလိုက်ရတယ်ပြီးရင်ဒီတည်ရဲ့နောက်ဆက်တွဲဉာဏ်လေးကိုခံစားနေရတယ်ဟိုဒီစိတ်ပိုင်းဆိုင်ရာကြံစည်တာရှင်းလာပြီဒါတွေကိုယ့်ကိုထိခိုက်လာပြီနော်ကိုယ့်ရဲ့အိတ်တာစားတာအလုပ်လုပ်တာကြိုးတာဆိုတာပြီးအဲ့ဒါမျိုးကြီးထိခိုက်လာပြီဆိုတော့ဒါတတိထားမှာပါဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆရာနောက်ဆုံးဒီကုန်းချုပ်နေဆရာဒီကျွန်တော်တို့မြန်မာလူလူကိုစိတ်ကျမ်းမာရေးနဲ့ပတ်သက်ပြီးတော့ရေပုံရဆရာအကောင်ဆုံးအကြံပေးချက်တစ်ခုခုများတော့ပြပေးပါဆရာ
။ဒီရက်ကဘုရားမျိုးအဆက်တွေအများကြီးရှိပါတော့ဒီအချိန်ကာလမှာသူတွေကကျွန်တော်တို့ပြောခဲ့သလိုပဲဒီစိတ်ပိုင်းဆိုင်ရာဖြစ်ပြီးမှုတွေတိုင်းတာတစ်ခုခုရှိတယ်။ဒါကိုလက်ခံဖို့ဒီလေပြီးနောက်တစ်ခုကဒီလေပို့ပါရှိတဲ့ဒီစိတ်ပိုင်းဆိုင်ရာဖြစ်ပြီးမှုတွေကကိုယ့်အတွက်ကိုယ့်မိသားစုအတွက်ကိုယ့်အတွက်ကိုယ့်ရဲ့ဒီ social network ပေါ့နော်ကိုယ့်ရဲ့လူမျိုးတိုင်းဝိုင်းဘယ်လောက်ရှိဖြစ်တဲ့မျိုးရှိနေတယ်ဆိုတာကိုအတိထားတဲ့နဲ့ဒါနဲ့ပတ်သက်ပြီးတော့လေဒီနေ့ပြောလေဒီစိတ်ဖြစ်ခြင်းနဲ့ ပတ်သက်တာဘယ်လိုဖြေရှင်းမလဲအကြီးအကဲရှိပါလေဒါတွေကိုစူးစမ်းပြီးလုပ်စီခြင်းပါလေနောက်တစ်ခုကပို့မှာလေစိတ်ပိုင်းဆိုင်ရာပြည်သူ့ကိုရှိလာပြီဆိုလို့ရှိရင်ဖွင့်ဟပြောဆိုပါတိုင်းတွင်မှာတကယ်ချင်းအပေါင်းအသင်းတွေနဲ့လည်းအကျဉ်းဉာဏ်တွေများယူလို့ရပါတယ်ဒီလိုမှမဟုတ်ဘူးပေါ့နော်ကိုယ့်ရဲ့အခြေအနေကကိုယ့်အသက်ဤသားစုရဲ့ဖြစ်ကြမှုတွေများလာပြီဆိုလို့ရှိရင်တော့ဒီစိတ်ကြမ်းမှိုင်းနဲ့ပတ်သက်လို့အကျဉ်းဉာဏ်တွေကိုကျွန်တော်ဒီတရားဝင်ကျွန်တော် service ပေးနေတဲ့နေရာတွေကြည့်ပါတယ်အခုဆိုရင်ရောတဲ့ဒီမြန်မာနိုင်ငံဆရာမအတင်းရလဲကျွန်တော် tele consultation ဆိုပြီးတော့ service တွေစပါလိမ့်
မယ်ဟုတ်ဟုတ်ကဲ့
အဲ့ဒါဒီမှာလင်းလင်းလို့ရပါတယ်အကျဉ်းဉာဏ်တွေကြပါတယ်ဒါကဒီတယောက်ချင်းစီလိုက်ပြီးရဲ့ပြန်ရွေးလိုက်တော့လုဆောင်နေတာလေဟွာချားနိုင်ပ
ါချားတယ်နော
်ဒါတော့ကျွန်တော်ကြားတဲ့အချိန်လေးမှာကြာကျန
်ဟုတ်ကဲ့ပါ
နောက်တစ်ခုကတော့ကျွန်တော်ပြောတင်တာကတော့ပုံမှန်ဒီ covid နဲ့ပတ်သက်လို့ပေါ့အခုအားလုံးကလည်းပြောနေပါတော့ကျွန်တော်အားလုံးကလည်းဒီကနေ့ပြောနေတယ်အမှန်တကယ်မလို့အလို့ရှိရင်အပြင်မထွက်ပါနဲ့အိမ်မှာပဲနေပါဟု
တ
်ဟုတ်ကြက်နှာခေါင်းကြီးစနေတကျတက်ပါလက်ကိုလက်စည်းရာဒီစက်ပြာနဲ့စနေတကျအနည်းဆုံးစက္ကန့်20ပြီးပါတယောက်နဲ့တယောက်ခတ်ခေါက်ကွာနေလို့ကျူးစားပါဒီအချက်ဒီချက်ကအရင်ခက်ခဲတဲ့အချက်တော့မဟုတ်ပါဘူးပေါ့နော်ကျွန်တော်နှာခေါင်းကြီးတက်တဲ့ကိစ္စလို့လက်စည်းတဲ့ကိစ္စလို့မလို့အဲ့အပြင်မထွက်တာလို့ဖွင့်ရင်လည်းစက်မတိုင်းစီးလူးစက်နဲ့လိုက်လာဖို့ဒါမျိုးတွေကိုလည်းလုံဆောင်တင်စီခြင်းပါတယ်ဒီလိုလောက်တာကကိုယ့်အတွက်လည်းကောင်းတယ်မိသားစုအတွက်လည်းကောင်းတယ်ကိုမိသားစုအတွက်ကိုယ့်တော့ကာကွယ်ပြီးသားဖြစ်သွားတယ်နောက်တစ်ခုကအခုကျွန်တော်တို့တနေကုန်ညနေ9:00နာရီအပြင်စောင့်ဆောင်ပြီးတော့ဒီနေ့ဗနဲ့ရောက်ထွက်မှလည်းကြည့်နေရတဲ့ပြဿနာကြီးကလည်းအဲ့ဒီဟာကြီးရောသွားဖို့တော့ဘူးဒီလိုပြောချင်ကြည့်လိုက်ဒီလိုပြီးနိုင်တဲ့ဒီလိုင်းလေးဖြစ်ပါတယ်အခုပြောခဲ့တဲ့လေးချက်ကပ
ါဟုတ်ကဲ့ပါဆရာအခုလိုပြောဆိုရှင်းပြပေးတာအထူးပဲကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီအချိန်ရတဲ့အတွက်တင်ပါတော့ကျွန်တော်ပြောခဲ့တာတွေကလည်းဒီ view web ရှင်းပေါ့နော်နားထောင်ကြမယ်ဒီ view တဲ့တိုင်းတာတစ်ခုထိအကျိုးသိစေလိမ့်မယ်လို့လည်းထင်ပါတယ်အခုပြတ်ပြတ်မြန်မြန်ပြီးတော့ဒီ view တွေအတွက်ဒီလိုမျိုးလိုအပ်တဲ့အသိဉာဏ်ပညာဖြန့်ပေးဖို့လည်းလှုပ်ဆောင်ပေးတဲ့ဒီလိုတွေလည်းကျွန်တော်ကျေးဇူးတင်ပါတယ်
ကိုယ်ပြယောဂကာလအတွင်းစိတ်ကျန်းမာရေးဆိုင်ရာသတိပြုလိုက်နာလှုပ်ဆောင်တင်တာတွေအကြောင်းစိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာဆိုးမင်းနဲ့ဆက်သွယ်မေးမြန်းခဲ့တာပါ COVID-19 ရေးပေါ်အခြေအနေကြောင့်ဗီယိုရီစီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညဒိုင်းလိုင်းစီစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်ဗီယိုရီစီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
ပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလရှင်းနေကျင်းပမဲ့ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအတိအကျကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ရွေးမြန်မာပိုင်းကအသက်ရှင်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လင်းတဲ့ VTV Maxine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင့်တန်စားနဲ့ DVD ရုပ်တံကထုတ်လင်းပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်နက်ကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအပတ်စဉ်ထုတ်လင်းပေးသွားမှာဖြစ်ပါလိမ့်ရှင
်။VOA မြန်မာပိုင်းရဲ့ကဘာတော်ခီးတော့အစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွေမြတ်မမအခုတစ်ခေါက်ကတော့ Germany နိုင်ငံကိုသွားကြရအောင်ပါ။ Germany နိုင်ငံ Munich မြို့မှာအောက်တိုဘာလရောက်တိုင်းဗီယာပွဲတော်ကြီးကိုအကြီးအကျယ်ကျင်းပပါရယ်။ဒီနှစ်ကတော့ COVID-19 ကပ်ရောဂါကြောင့်မြို့တော်ဝင်ရှိသူတွေစီစဉ်ကျင်းပတဲ့ပွဲတော်ကိုဖျက်ထားရပါရယ်။ဒါပေမဲ့လည်းမြို့ရဲကဗီယာဆိုင်တွေကသူတို့ဆိုင်တွေမှာပဲ October Fest ပွဲတော်ကိုအချင်းယုံကျင်းပနေကြတာမျိုးဘလို့ကျင်းပတယ်လဲဆိုတာကိုကဘာတလောခီးတော့အစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်။ Germany နိုင်ငံတောင်ပိုင်း Bavaria ဒေသရဲ့မြို့တော် Munich မြို့မှာOctober လရောက်တိုင်း October Fest ဘီယာပွဲတော်ကိုနှစ်စဉ်ကျင်းပလာခဲ့တာ1810ခုနှစ်ထဲကဖြစ်ပါတယ်။ဘီယာဆိုင်ကြီးတွေအပြင်ခုံရှည်ကြီးတွေဆက်ထားတဲ့ဘီယာတဲကြီးတွေထဲမှာဘီယာတွေကိုဝိုင်းဖွဲတောက်ကြ၊ကောက်ခုံကြနဲ့အကြီးအကျယ်ကိုဆင်နွှဲကြတဲ့ဘီယာပွဲတော်ကြီးဖြစ်ပါတယ်။ ပုံမှန်အားဖြင့်လူထောင်ချီတချို့ကတောင်းတဲ့ချီဆက်နဲ့အီယာမဘီယာတဲကြီး18ခုထက်မနည်းနဲ့အဲ့လောက်မကြီးရဲ့ဘီယာတဲပေါင်း20ကျော်မှဆင်နွှဲကြတဲ့ပွဲကိုနိုင်ငံတကာကဧည့်သည်တွေကလည်းလာရောက်ပါဝင်ဆင်နွှဲကြလေရှိတာပါတချို့ကဘာလဲခီးသွားတွေကဆိုရင် October Fest ပွဲတော်အတွေ့အကြုံရချင်လို့အခုလိုအချိန်မျိုးမှာမြူနစ်မြို့ကိုတကူတကသွားကြပါတယ်ဧကတရာလောက်ကျဲတဲ့ကွင်းပြင်ကြီးမှာစီတန်းလှည့်လည်ပွဲတွေပျော်ပွဲရှင်ပွဲတွေနဲ့အတူကျင်းပတဲ့ပွဲတော်အချိန်ဆိုရင်ဘာဗေးရီးယားရိုးရာဝတ်ဆောင်တွေဝတ်ဆင်ထားသူကလေးလူကြီးအမြောက်အများကိုလည်းတွေ့ရနိုင်ပါတယ်ဘာဗေးရီးယားဒေသရဲ့ရှေးအစဉ်လာအရဘီယာပွဲတော်ဖွင့်ပွဲနဲ့ပိတ်ပွဲတိုင်းမှာဒီဒေသကိုစားပြုရုပ်ထုကြီးနာမှာတနက်တွေပြစ်ဖောက်ဂုဏ်ပြုကြလေရှိတာပါအခုလောက်ခန်းခန်းနာနာချင်းပါလာတဲ့တမိုင်းဝင်မြူနစ်မြို့ကဘီယာပွဲတော်ကြီးကိုအခု2020ခုနှစ်မှာတော့ကိုဗစ်ကပ်ရောဂါကြောင့်မြို့တော်ဝင်ရှိသူတွေဖျက်ခဲ့ရပါတယ်။လွန်ခဲ့တဲ့နှစ်200ကျော်တည်းကကျင်းပနေတဲ့နေရာမှာမြို့တော်ကစီစဉ်တဲ့ပွဲတော်ကိုမကျင်းပနိုင်တော့ပေမဲ့မြူနစ်မြို့မှာရှိတဲ့ဘီယာဆိုင်50ကျော်မှာတော့အစဉ်အလာထိန်းတဲ့အနေနဲ့အချင်းယုံဘီယာပွဲတွေကိုဆင်နွှဲနေကြပါတယ်။မြို့ထဲမှာလွန်ခဲ့တဲ့နှစ်ပေါင်း900လောက်ထဲကဘီယာချက်နေတဲ့ Halfway House ဘီယာဆိုင်ကြီးမှာလည်းထုံးစံအတိုင်း BRC ဖောက်ပွဲနဲ့ October Fest ပွဲတော်ကိုစတင်ခဲ့တာပါပုံမှန် October Fest ပွဲတော်မှာဖောက်နေကြ BRC ရဲ့ဆယ်ပုံတစ်ပုံလောက်သာရှိတဲ့ငါးကာလန်ဆန် BRC ကိုမြို့တော်ဝန်ဟောင်းကပိုက်ကောင်းတက်ပြီးပွဲတော်ကိုဖွင့်လှစ်လိုက်တာပါအခုလိုမျိုးဘီယာဆိုင်တွေမှာကိုယ့်အစီအစဉ်တွေကိုအချင်းယုံ October Fest ဘီယာပွဲတော်တွေကိုလုပ်နေကြပေမဲ့ကိုဗစ်ကပ်ရောဂါကြောင့်ထုတ်ပြန်ထားတဲ့စည်းကမ်းတွေကိုတော့လိုက်နာကြဖို့လိုအပ်ပါတယ
်ဖြစ်တဲ့ဒီ Forsted Beauty Gastronomie und wir veranstalten gerade in dem Bereich
ယူနီမြူတွေကစားသောက်ဆန်တွေအပေါ်မှာကတ်တက်ချက်တွေရှိပါတယ်အဲ့ဒါတစ်ဖွဲ့နဲ့တစ်ဖွဲ့ခက်ခွာခွာနေဖို့နှာခေါင်းစီးတက်ဖို့ဆိုတဲ့သတ်မှတ်ချက်တွေဖြစ်ပါတယ်ဆိုင်ရွယ်စားလိုက်ပြီးတော့လူအများဆုံးဘယ်လောက်ဆိုတာလဲသတ်မှတ်ထားပါတယ်ဘင်းလူခုံနှန်းရှိကြီးလိုပေါ်မှာရောထိုင်ကြတာမျိုးကခုံကြတာမျိုးတွေလုတ်ခွင့်မရှိပါဘူးအဲ့ဒါတွေကိုလည်းလက်မချခံတာဆေးကြဖို့တိုက်တွန်းပါတယ်ဆိုင်တဲ့တနေရာကနေတနေရာသွားမယ်ဆိုတော့နဲ့နှာခေါင်းစည်းတက်ရမှာဖြစ်ပါတယ်အဲ့လိုစည်းကမ်းချက်တွေထုတ်ထားလို့တချို့ကတော့သဘောကျခြင်းမှာကြပါလိမ့်မယ်ဒါပေမဲ့အိမ်မှာနေမကောင်းပဲအိယာထဲလင်းနေမှာမျိုးတက်ဆိုင်တော့အများကြီးတော်ပါသေးတယ
်အကြမ်းလိုက်ဆက်ထားတဲ့စပွဲကုန်အရှိကြီးတွေမှာတိတူမတိတူတွေရောထိုင်ကြပြီးမိဖွဲ့ကြဘီယာတောက်ကြအတွေ့အကြုံတွေဖလှယ်ကြတဲ့ပြောစရာပွဲတော်ကဒီတစ်ခေါက်တော့ခြားထားတဲ့စပွဲတွေမှာကိုအုပ်စုနဲ့ကိုထိုင်ပြီးဆင်နွှဲကြရတာမျိုးပ
ါ။ဟာ Satz ne dabei auf jeden Fall alle native
။ပုံမှန်ကျင်းပနေကြပွဲတော်နဲ့တော့နှမ်းရှင်လို့မရနိုင်ပါဘူး။ဒါပေမဲ့ဒီပွဲလာတဲ့အတွက်တခြားလူတွေနဲ့တွေ့ရဆုံရပါတယ်။ COVID ဖြစ်နေတဲ့ကာလကြီးမှာဒီလိုမျိုးပွဲမျိုးရှိတာပဲတော်လှပါပြီ
။2019ခုနှစ်ကကျင်းပခဲ့တဲ့ October Fest ဘီယာပွဲတော်ကိုဧည့်သည်6တန်းကျော်လာရောက်ခဲ့ပြီးဘီယာလီတာ8တန်းခွဲလောက်တောက်သုံးခဲ့ကြတာပါ။ဒီနေ့ကတော့ပွဲတော်ကိုအကြီးအကျယ်မလုပ်နိုင်တော့တဲ့အတွက်မြို့ခံတော်တော်များများစိတ်မကောင်းကြပါဘူ
း October Fest ပွဲတော်ကိုကျွန်မကသိဉာဏ်လို့သူဆိုတော့အရင်လိုကြီးကြီးကျယ်လှုပ်ခွင့်မရတော့စိတ်မကောင်းဖြစ်ပါတယ်ဘီယာဆိုင်ကိုတပတ်တပတ်၄-၅ခါလောက်ကျွန်မသွားနေကြပါကိုကပွဲတော်ကိုစားပြုမယ်အဖြစ်အရွေးခံတာရခြင်းမှာခုလိုအခြေအနေဖြစ်နေတော့စိတ်ညစ်ရပါတယ်ဒီနေ့လိုရတဲ့ဥရုမျိုးနဲ့အရင်လိုသာပွဲတော်ကျင်းပနိုင်ရင်တိတ်ကိုစီးကားနေမှာပါရှင်းနေကြရင်တော့ပုံမှန်လိုပွဲတော်ပြန်ကျင်းပနိုင်မယ်လို့ပြောလိုက်ပါတယ
်။ဂျာမနီနိုင်ငံမြူနစ်မြို့မှာနှစ်တိုင်းအကြီးအကျယ်ကျင်းပလေးရှိတဲ့ October Fest ဘီယာပွဲတော်ကြီးမှာဒီပွဲတော်အတွက်ဘီယာဆိုင်တိုင်းကအထူးချက်ထားတဲ့ဘီယာတွေကိုတောက်မှန်ကြသလိုဘာဗေးရီးယားဒေသရဲ့ရိုးရာအထူးဟင်းလျာတွေကိုလည်းစားတောက်နိုင်ကြပါတယ်။1810ခုနှစ်တုန်းကဘာဗေးရီးယားအင်ရှင်မင်းသားလူဒ်ဗစ်ခရဲ့မင်္ဂလာပွဲကိုဂုဏ်ပြုပြီးတော့စတင်ခဲ့တဲ့ October Fest ဘီယာပွဲတော်ဟာဒီနေ့မှာတော့နိုင်ငံစုံကကဘာလက်ခီးသွားဧည့်သည်တွေကိုဆွဲဆောင်ထားတဲ့နိုင်ငံတကာပွဲတော်တစ်ခုဖြစ်နေပါပြီ။ဒီပွဲတော်ကြောင့်မြို့နှစ်မြို့အတွက်ယူရိုဘီလီယံနဲ့ချီဝင်ငွေရတာဖြစ်ပေမဲ့ကိုဗစ်ကပ်ရောဂါဖြစ်နေတဲ့2020မှာတော့ဒီဝင်ငွေတွေဆုံးရှုံးသွားရပါတယ်။ဒါပေမဲ့လည်းဒေသခံတွေအတွက်ကတော့အစင်လာထိန်းတဲ့အနေနဲ့အချင်းယုံဘီယာပွဲတော်ဆင်နွှဲနိုင်တာကိုပဲဝမ်းသာနေကြပါတယ်ရှင်။ကျွန်မဆင်မြန်ပါမှာ
American အစိုးရရဲ့သဘောထားမြင်အားပေါ်ကိုကြင်ပြပါအောင်ရှင်
။တရုတ်ပြည်သူသမ္မတနိုင်ငံဟာကမ္ဘောဒီးယားအပါအဝင်ကမ္ဘာတစ်ဖွဲနိုင်ငံတွေရဲ့တဘာဝတယံဇာတအရင်အမြင့်တွေကိုခေါင်းပုံဖြတ်ပြီးယင်းနှိမ့်မြုံနံတဲ့အလေးအကျင့်တွေနဲ့အလွဲသုံးစားလုပ်နေတာတွေကို အမေရိကန်ပြည်ထောင်စုကပြစ်မှတ်ထားအရေးယူနေပါတယ်။အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ OFAC လို့ခေါ်တဲ့နိုင်ငံသားငွေရင်းငွေနှီးထိန်းချုပ်ရေးဌာနကနေတရုတ်နိုင်ငံပိုင် UGD Union ဖွံ့ဖြိုးမှုအဖွဲ့ကိုအရေးယူလိုက်ပါတယ်။ UDG ဟာဒါရာဆာကောဖွံ့ဖြိုးမှုစီမံကိန်းအတွက်ဒေသခံတွေရဲ့မြေတွေကိုသိမ်းယူအင်အားတွေကိုဖျက်ဆီးခဲ့တဲ့အတွက်အမေရိကန်ပြစ်မှတ်ထားတာပါ။လူအခွင့်အရေးကိုပြင်းထန်စွာချိုးဖောက်သူတွေအဂရိလိုက်စားသူတွေနဲ့သူတို့ထောက်ခံသူတွေအပေါ်ပြစ်မှတ်ထားတဲ့ Global Magnitsky ကမ္ဘာတဝန်းလူအခွင့်အရေးတာဝန်ခံမှုဆိုင်ရာအဥပဒေအရအုပ်ချုပ်မှုအာဏာအမိန့်အမှတ် 13818 နဲ့ UDG ကိုပိတ်ဆို့အရေးယူလိုက်တာဖြစ်ပါတယ်။ကမ္ဘောဒီးယားတော်ဝင်အမိန့်နဲ့သာလွှဲပြောင်းပေးခွင့်ရှိတဲ့ Bottom Sakho အမျိုးသားသဘာဝဥယျာဉ်ပိုင်းမြေ area တချို့ UGD ကလုတ်ပိုင်ခွင့်ရရှိခဲ့ပါတယ်။ဒီလိုလုတ်ပိုင်ခွင့်ရဖို့အတွက် UDG ကကမ္ဘောဒီးယားနိုင်ငံသားဥဆောင်တဲ့ကမ္ဘောဒီးယားပိုင်ကုမ္ပဏီအနေနဲ့မှတ်ပုံတင်ခဲ့ပြီးခွင့်ပြုချက်ရပြီး၃နှစ်အကြာမှာတရုတ်ပိုင်အဖြစ်ပြောင်းခဲ့ရင်ပြဿနာတစ်စုံတရာမတက်ဘဲလုပ်ငန်းလည်ပတ်ခဲ့ပါတယ်။ကမ္ဘာမှာတရုတ်ရဲ့အကြံကြီးမှုကိုရှေ့တိုးနိုင်အောင်တရုတ်ပြည်သူသမ္မတနိုင်ငံကကမ္ဘောဒီးယားနိုင်ငံမှာ UDG ရဲ့စီမံကိန်းတွေကိုအသုံးချခဲ့ပါတယ်။ UDG ရဲ့ရန်ပုံငွေနဲ့စီမံကိန်းတွေကြောင့်ကမ္ဘောဒီးယားပြည်သူတွေမြေနဲ့အိုးအိမ်ဆုံးခဲ့ရသလိုသဘာဝပတ်ဝန်းကျင်ပျက်စီးခဲ့ရပါတယ်။ကမ္ဘောဒီးယားပြည်သူတွေအတွက်ဒေတာဖွံ့ဖြိုးရေးနဲ့ကမ္ဘာလှည့်ခီးသွားလုပ်ငန်းတွင်ကျယ်အောင်ပြောင်းလဲပေးတဲ့စီမံကိန်းတွေလို့ UDG ကနာမည်ကောင်းယူအကြောင်းပြခဲ့တာပါတရုတ်နိုင်ငံကဒီလိုမကြာခဏလုပ်နေတာပဲဖြစ်ပါတယ်ဒေတာတွင်ဖွံ့ဖြိုးရေးအတွက်ဦးစီးဆောင်ရွက်မယ်ဆိုပြီးတရုတ်ရဲ့ One Belt One Road ကမ္ဘာလမ်းစီမံကိန်းကလည်းကမ္ဘောဒီးယားပြည်သူတွေကိုအသုံးချပြီးတရုတ်အတွက်မတန်တဆအချို့နဲ့အမျက်ထုတ်မှာဖြစ်ပါတယ်ဒါရာဆာကောစီမံကိန်းမြေနေရာအတွက်အင်အားသုံးရှင်းလင်းခဲ့တာမှာကမ္ဘောဒီးယားစစ်တပ်အရာရှိဟောင်းခွန်ကဲမပူးပေါင်းဆောင်ရွက်ခဲ့ပါတယ်။ကဲမဟာ UDG ဖွံ့ဖြိုးရေးစီမံကိန်းမှာအရေးပါပြီးသူ့ရဲ့ဥဆောင်မှုအတွက်ဗန္နာငွေကြေးအမြတ်ငွေတော်တော်များများရခဲ့ပါတယ်။ကမ္ဘောဒီးယားဝန်ကြီးများကောင်စီအဖွဲ့ကနေ UDG အနေနဲ့ရွာသားတွေပိုင်ဆိုင်တဲ့မြေနဲ့အိုးအိမ်တွေဖျက်ဆီးတာကိုရပ်တန့်အားရပ်ဖို့ညွှန်ကြားခဲ့ပေမဲ့ UDG ကဂရုမစိုက်ဘဲဆက်ပြီးဖျက်ဆီးခဲ့ပါတယ်။2019ခုနှစ်ဒီဇင်ဘာလတုန်းက Global Magnitsky အဥပဒေအရခင်မအဂရိလိုက်စားမှုနဲ့အရေးယူထားပြီးဖြစ်ပါတယ်ကမ္ဘောဒီးယားနဲ့တခြားနိုင်ငံတွေမှာတရုတ်ပြည်သူသမ္မတနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုခေါင်းပုံဖြတ်နေတာတွေကိုရှောင်လန်းနိုင်ရေးဆက်လက်အရေးယူနိုင်ဖို့မိတ်ဖက်တွေနဲ့ရောအရှေ့တောင်အာရှမဟာမိတ်နိုင်ငံတွေနဲ့ပါအမေရိကန်ပြည်ထောင်စုကအတူရပ်တည်သွားမှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်
ဘုဒ္ဓဦးနဲ့မတကယ်တဲ့ရင်းလွားရင်းနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးပါမယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအမေရိကန်ကန်ယိုရန်အဆောင်တပ်ဖွဲ့ဒုတိယတပ်မိုးကြီးချားလ်စ်ရေးနဲ့ထိတွေ့မှုရှိခဲ့တာကြောင့်အမေရိကန်စစ်တပ်ပူတက်စီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဘူချူချီမတ်မိုင်လီအပါအဝင်အမေရိကန်စစ်တပ်ထိပ်တန်းအရာရှိကြီးတွေအခုခါတိကျခွဲနေကွာရန်တီးဝင်နေကြပြီဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီထိပ်တန်းအရာရှိတွေအားလုံးအင်္ဂလိပ်စောပိုင်းကယောဂဆန်သက်စစ်ဆေးချက်တွေအရဗိုင်းရပ်စ်ပိုးကူးစက်ခံရခြင်းမရှိဘူးလို့ပြောပါတယ်။ COVID-19 ယောဂဟာလေထဲကတဆင့်ပြန့်နှံ့နေနိုင်တာကိုအမေရိကန်ကူးစက်ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကအတိအမှတ်ပြုလက်ခံလိုက်ပြီးဖြစ်ပါတယ်။ခန္ဓာကိုယ်ကထွက်ရှိတဲ့ virus ပိုးပါရှိတဲ့အရေအမောအမွှားလေးတွေကယောဂကူးစက်ခံရသူတရရောက်ရှိရာနေရာတဝိုက်2မီတာထက်ကျော်ပြီးကူးစက်နိုင်တယ်လို့ယောဂပိုးရှိသူထွက်ခွာသွားပြီးအချိန်တိုအတွင်းမှာလေထဲမှာရှိနေနိုင်တယ်လို့ CDC ရဲ့ website မှာဖော်ပြထားပါတယ်။သီရိလင်္ကာနိုင်ငံမှာအင်္ဂါနေ့ကအထက်ကျုပ်ဆက်ရော်လုံသမားပေါင်း300ကျော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းအတည်ပြုခဲ့ပါတယ်။ဒါနှစ်လအတွင်းပထမဆုံးအချိန်လူမှုအတိုင်းဝိုင်းလိုက်ကူးစက်ခံရမှုရှိကြောင်းသီရိလင်္ကာဆွေးကကြေညာပြည်ရဲ့နိုင်ငံအကြောင်းမှာအခုလိုအထက်ကျုပ်အလုပ်သမားတွေကူးစက်ခံနေရတယ်ဆိုတာထုတ်ပြန်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရအင်္ဂါနေ့က COVID-19 အတည်ပြုလာတဲ့1252ယောက်နဲ့သေဆုံးသူ28ယောက်ရှိတဲ့အတွက်စုစုပေါင်းအတည်ပြုလူနာ2000ကျော်သွားပြီဖြစ်ပြီးသေဆုံးသူက481ယောက်ရှိပါတယ်။အောက်တိုဘာလ6ရက်နေ့အတွက်ဓာတ်ခွဲနမူနာ1000ကျော်စစ်ဆေးခဲ့တာမှာအခုလိုလူနာသေ1200ကျော်ထပ်ပြီးအတည်ပြုခဲ့တာလည်းဖြစ်ပါတယ်။ဒီလိုဘာလ3ရက်နေ့ American သမ္မတရွေးကောက်ပွဲအတွက်အခုချိန်ထိ American ပြည်သူ4000ကျော်ကြိုတင်မဲပေးခဲ့ပြီးဖြစ်ပါတယ်။ရွေးကောက်ပွဲပါဘို့တရိပ်ပတ်လေးပတ်လုံးနေသေးချိန်မှာမကြုံစဘူးတဲ့နှုံနဲ့ကြိုတင်မဲ့ပြကြတာဖြစ်လို့2020ပြည်내သမရယူကောက်ပွဲဟာမဲ့ပြသူစံချိန်တင်များပြမဲ့ယူကောက်ပွဲဖြစ်လာနိုင်တာကိုဖော်ပြနေတာလည်းဖြစ်ပါတယ်ဗိုလ်တော်ဦးမနက်ကင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဗီဒီယိုကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေကျွန်တော်ရမတော်မှာ
This program has come to you from the Voice of America, Washington.